Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် September 18ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ3251နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်ကျွန်မခင်မြတ်ပါဒီညဘက်သတင်းတွေကိုမခင်ဖြူတို့နဲ့အတူပြောပြပေးမှာပါရုရှားတပ်တွေရာဇဝတ်မှုကျူးလွန်တဲ့အထောက်အထားတွေရထားတယ်လို့ယူကရိန်းသမ္မတကပြောကြားလိုက်ပါတယ်မကြာခင်မှာချင်းပါရမယ့်ကုလသမဂ္ဂထရီနီလာကမ်မှာမြန်မာအရေးကိုအလေးပေးပြီးတော့ဆွေးနွေးဖို့ရှိတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဂျပန်မှာတော့အာပြင်းတိုက်ဖုန်းမှုန်တိုင်းဝင်ဖို့ရှိတဲ့အတွက်ဒေတာကန်တွေကိုဘေးလွတ်ရာရွှေ့ပြောင်းပေးနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရန်နိုင
်ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်သတင်းတွေပြည်နာဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံတဝမ်းလူခွေအခြေအနေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်မှာတော့
မြေပြင်တပိတ်ဆန္ဒပြပွဲတွေမှာအတက်အအနေနဲ့ဟိုခဏခဏကြုံတွေ့ရတဲ့အခိုက်အတန့်တွေအများကြီးပါပဲဒီကျွန်တော်တို့အနောက်ကားနဲ့တိုက်ပြီးဆန်းတာတွေနောက်ပြီးတော့ဆန္ဒပြပွဲလုံးနေနဲ့စားကြီးခိုးဝင်လာပြီးပစ်တိုက်လိုက်တာတွေ
လူပြပျောက်ကြားတော်လိုင်းတောက်ဖွဲ့ဝင်တူဖြစ်တဲ့ကိုဝေရပြောသွားတာဖြစ်ပါတယ်ဒီကြောင့်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရည်နဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်စီးပွားရေးပညာရှင်တဦးနဲ့တွေ့ဆုံမြင်းမြန်းခန့်နဲ့တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင့်လည်းမတင်ဆက်ခင်အခုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မခင်ဖြူထွေးတို့ရှင်းပြပေးမှာဖြစ်ပါဗျာ
ရုရှားလျှောက်ကန်ဒီပြန်ပြီးလွတ်မြောက်လာတဲ့ခါကီယက်ဒေသမှာရုရှားတပ်တွေရာဇဝတ်မှုကျူးလွန်ကြောင်းတွေ့ရတယ်လို့ဒါရီကိုမှတ်တမ်းတင်နိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကမနေ့ညမင်းကုန်းမှာပြောကြားခဲ့ပါတယ်။အေဇီယန်မြို့နားမှာရုံလောင်း440ကျော်ရှိနေတဲ့အစုလိုက်မြှုပ်ထားတဲ့နေရာတစ်နေရာတွေ့ရပြီးအဲ့ဒီမှာရုရှားစစ်သားတွေစိတ်တိုင်းကျပစ်ခတ်ထားတဲ့အထောက်အထားတွေတွေ့ရတယ်လို့လည်းသမ္မတကပြောပါတယ်။ဒီရုံလောင်းတွေကတချို့ကခြေလက်အင်္ဂါကျိုးနေတာနဲ့လေဘင်းမှာကျိုးချီထားတာအပါအဝင်အနှိမ့်ဆက်ခံရတာတွေအတွက်တေဆုံးရတာဖြစ်ကြောင်းယူကရိန်းစုံစမ်းစစ်ဆေးသူတွေကတွေ့ခဲ့တယ်လို့လည်းပြောပါတယ်။ရုရှားတပ်သားတွေဟာနိုင်ငံခြားသားတွေအပေါင်းအတချို့ကိုလက်နက်ချီဖမ်းဆီးတာတွေ့ရပြီးတော့အဲ့ဒီမှာရုရှားတွေဝင်ပြီးသိမ်းတဲ့မတ်လကလေးကအဖမ်းခံနေရတဲ့ယူကရိန်းစစ်တပ်ကတို့ကတိရီလင်ကစေချောင်းသားခုနုပါတယ်လို့ပြောပါတယ်။သူတို့အခုတော့ကယ်ထုတ်နိုင်ပါပြီ။ယူကရိန်းရှေ့မြောက်ပိုင်းဒေသမှာယူကရိန်းတပ်တွေဆက်ထိုးစစ်ဆင်နေချိန်မှာပဲရုရှားတပ်တွေအော့စကီလ်မြို့နဲ့ဆဗာတော့ဖ်မြို့ကြားမှာခံစစ်လိုင်းဖြင့်တပ်တွေချထားတာတွေ့ရတယ်လို့ဘရစ်တန်ကာဝေးဝန်ကြီးဌာနကပြောပါတယ်။ဒီလမ်းကြောင်းဟာရုရှားကနေသူတို့တက်တွေအတွက်လက်နေရိခတင်ပို့တဲ့အရေးပါတဲ့လမ်းဖြစ်နေတယ်လို့ယူကရိန်းလက်ကလုံအောင်ရုရှားတွေစူးစမ်းနေတဲ့ Donbas ဒေသနဲ့ကပ်နေတာကြောင့်ရုရှားတွေဆက်ပြီးတော့ထိန်းချုပ်ခြံပုံရတယ်လို့လည်းပြောပါတယ်
။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ကမ္ဘာလုံးဆိုင်ရာလုံခြုံရေးအတွက်စိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲမြောက်အတလန်တိတ်စာချုပ်နေတူမဟာမိတ်အဖွဲ့ရဲ့ CE ကော်မတီနှစ်ပတ်လည်အစည်းအဝေးကိုအက်စတိုးနီးယားနိုင်ငံတယ်လင်မြို့တော်မှာကျင်းပနေပါတယ်။ရုရှားရဲ့ရန်လိုတိုက်ခိုက်မှုတွေကြောင့်ကမ္ဘာလုံခြုံရေးချင်းချောက်မှုတွေကြုံနေရတယ်လို့ဒီချိန်ထဲမှာလဲကမ္ဘာတဝန်းအကြက်ဖက်အုပ်စုတွေကသတင်းတူသတင်းမားတွေအင်တာနက်ဆိုင်ဘာတိုက်ခတ်မှုတွေပိုပြီးတော့လှုပ်လာတာနောက်တရုတ်ကစီးရင်အင်အားတိုးချဲ့တိဆောက်နေတာတွေကကမ္ဘာလုံခြုံရေးအတွက်ချင်းချောက်မှုတွေဖြစ်နေတယ်လို့နေတိုးမဟာမိတ်အဖွဲ့ရဲ့စီးရင်ကော်မတီအကြီးအကဲရော့ဘာဝါကပြောပါတယ်ယူကရိန်းစစ်ပွဲဟာအချိန်တိုအတွင်းမှာပြီးစီးသွားမယ်အခြေအနေမရှိဘူးဆိုတော့အက်စတိုးနီးယားကာကွယ်ရေးဦးစီးချုပ်ကလည်းအစည်းအဝေးတွင်မှသတိပေးပါတယ်ဒီနေ့ NATO စီးရေးကော်မတီအစိုးရဘက်မှအီရတ်နိုင်ငံအတွင်း NATO အဖွဲ့လုပ်ငန်းတွေရဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြသလိုကွယ်လွန်သူဗြိတိန်ပြည်မကြီးအဲလီဇာဘက်အထွတ်လည်းအောက်မေ့ဂုဏ်ပြုခဲ့ကြပါတယ်။ NATO အဖွဲ့ရဲ့စီးရေးကော်မတီဆွေးနွေးပွဲကိုတော့မနေ့ပြန်တနင်္ဂနွေနေ့အထိကျင်းပမှာဖြစ်ပါတယ်ရှင်
။ယူကရိန်းကနေဒံပြန်ထိုးစစ်စင်နာရီကိုကြုံနေရပေမဲ့ရုရှားဘက်ကနေတိုက်ခိုက်မှုတွေကိုဆက်ပြီးလှုပ်သွားမယ်လို့ဥဇဘက်ကစ္စတန်မှာပြုတ်လုတဲ့ရှန်ဟိုင်းပူပေါင်းဆောင်ရေးအဖွဲ့ညီလာခံကိုတက်ရောက်လာတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကမနေ့ကညီလာခံပြီးမှသတင်းတောက်တွေကိုပြောပါတယ
်ဒီ цель является освобождение всей территории Донбасса но эта работа продолжается несмотря на
ရုရှားရဲ့အထူးစစ်စင်ရေးကိုအပြောင်းအလဲမရှိဆက်ပြီးလှုပ်သွားမယ်လို့ပြောပါတယ် Donbass ဒေသယူကရိန်းလက်ကလွတ်မြောက်ဖို့ဦးတည်တဲ့ဒီတိုက်ခိုက်မှုဟာအရင်စလိုတိုက်တာမျိုးမဟုတ်ဘဲမှန်မှန်နဲ့မပြောင်းမလဲဆက်လုပ်မှာဖြစ်ကြောင်းပြောပါတယ်ယူကရိန်းကရုရှားကိုခုခံထိုးစစ်အမြန်ဆင်နွှဲလာတဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရုရှားတပ်တွေကယူကရိန်းအရှိမြောက်ပိုင်းကသူတို့ရဲ့တပ်အတော်များများကိုဆုတ်ခွာခဲ့ရတာဖြစ်ပါတယ်။ဒ တကယ်လို့ရုရှားအဆောက်အဦတွေကိုပြစ်မှတ်ထားတိုက်ခိုက်လာရင်တော့ယူကရိန်းရဲ့အရေးပါတဲ့အခြေခံအဆောက်အဦတွေကိုတိုးပြီးတိုက်မယ်လို့သမ္မတပူတင်ကတတိပေးပါတယ်။ယူကရိန်းနယ်စပ်နားကရပ်ဘက်အဆောက်အဦတွေရှိရာနေရာမှာဒါမကရုရှားလက်နက်သုံးလုံးနဲ့တခြားအဆောက်အဦတွေမှာပောက်ကွဲသံတွေကျရတယ်လို့သတင်းတွေပေါ်ထွက်နေပြီးတချို့တိုက်ခိုက်မှုကတော့သူတို့လက်ချက်ဖြစ်တယ်လို့ယူကရိန်းဘက်ကပြောပါတယ်။
ပြီးခဲ့တဲ့သတင်းပတ်ကကွယ်လွန်သွားတဲ့ဗြိတိန်ဘုရင်မကြီးဒုတိယမြောက်အဲလီဇဘက်ကိုနောက်ဆုံးချိန်ကာရဝပြုခွင့်ရဖို့အတွက်ဗြိတိန်နိုင်ငံသားတွေသာမကတော်ဝင်မိသားစုကိုအလေးထားကြတဲ့နိုင်ငံရက်ချကပြည်သူတွေပါလန်ဒန်မြို့တော်ကိုရောက်ရောက်နေကြပါတယ်။ဗြိတိန်ဘုရင်မကြီးအဲလီဇဘက်ရဲ့ရုပ်လောင်းထားရှိတဲ့ဝက်မင်စတာခန်းမကိုတနေ့23နာရီဖွင့်လှစ်ပေးထားသလိုဘုရင်မကြီးကိုနောက်ဆုံးချိန်ကာရဝပြုဖို့ထောင်ထောင်ချီတဲ့လူတန်းကြီးကနိုင်ပေါင်းများစွာတန်းစီစောင့်ဆိုင်ကြပါတယ်။ဗြိတိန်နိုင်ငံတဝန်းသာမကအမေရိကန်ပြည်ထောင်စုကနေအိန္ဒိယလိုနိုင်ငံတွေအထိဝေးလံတဲ့နိုင်ငံတွေကပါလာကြတာကြောင့်လန်ဒန်မြို့ကတဲခိုခန်းတွေစားတောက်ဆန်တွေနဲ့ကုန်ပစ္စည်းအယောင်ဆန်တွေမှာခီးသွွားတွေပြည်နေပါတယ်။နေထိုင်စားတောက်ဆေးတွေတက်ပြီးငွေကြေးဖောင်းပွားမှုနဲ့အတူစီးပွားရေးအခြေတဲတွေရှိနေတဲ့ဗြိတိန်မှာဘီမကြီးရဲ့ဇာပနာကြောင့်ခီးသွွားလုပ်ငန်းပြန်ပြီးတော့အကောင်လာပါတယ်။ဘီမကြီးအဲလီဇဘက်ရဲ့ဇာပနာအခမ်းအနားကိုတော့ဝက်စ်မင်စတာဘုရားကျောင်းမှာတနင်္လာနေ့မှာကျင်းပမှာဖြစ်ပြီးတော့ဗြိတိန်နဲ့ကမ္ဘာတဝန်းကအစိုးရခေါင်းဆောင်တွေအများပြားတက်ရောက်ကြမှာပါရှင်။
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗီအိုအမေရိကန်တန်ကစနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရန်ကုန်ကမာရွတ်မြို့နယ်ဗဟိုလမ်းမှာရှိတဲ့စီပင်သားရဲရိတ်တာဝင်ပေါက်ရှိမှာမနေ့ကမနေ့ပိုင်းလက်လုံမိုင်းတစ်လုံးပောက်ကွဲခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်နေတယ်ထိခိုက်မှုတစ်စုံတရာတေဆုံးမှုရှိမရှိမပြောပါဘူးနောက်ထပ်မပောက်ကွဲသေးတဲ့လက်လုံမိုင်းတစ်လုံးမှာအနားမှာတွေ့ရတဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကရှင်းလင်းကြရတယ်လို့ပြောပါတယ်လူမှုမီဒီယာတွေမှာတော့ဗဟိုလမ်းစီပင်သားရဲတပ်ဖွဲ့ဝင်ရှိမှာလက်လုံမိုင်းပောက်ကွဲတဲ့အတွက်လမ်းသွားလမ်းလာ၄ဦးထိခိုက်ဒဏ်ရာရကြောင်းဓာတ်ပုံတွေတကွဖော်ပြထားတာပါအပြည့်ဆုံးသိရဖို့ကမာရွတ်ရဲစခန်းကို VOA ကဖုန်းနဲ့ဆက်သွယ်မေးမြန်းပေမဲ့မဖြေကြပါဘူး။ရန်ကုန်မှာမကြခင်လတွေတွင်မြို့တော်ခမရှိပအဝင်နေရာအတော်များများမှာပောက်ကွဲမှုတွေရှိတယ်လို့တနက်နေ့ပြစ်ခတ်မှုလည်းမကြခင်လဖြစ်ပွားနေတဲ့အတွက်မြို့ကန်တွေကြားစိုးရိမ်မှုတွေရှိနေတာဖြစ်ပါတယ်
။ဒီလ19ရက်နေ့ကနေ26ရက်နေ့အထိကျင်းပမဲ့89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမလေးရှားနိုင်ငံအနေနဲ့မြန်မာပြည်သူတွေနဲ့တသားတဲ့ရက်တည်နေကြောင်းကိုပြသသွားမယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဒါတုက်ဆာရီဆိုင်ဖူတာအဗ်ဒူလာကသူ့ရဲ့ Facebook စာမျက်နှာကနေတဆင့်ဒီကနေ့ပြောပါရယ်စက်တင်ဘာလ23ရက်နေ့မှာမလေးရှားဝန်ကြီးချုပ်ဒါတုက်ဆာရီအစ္စမေးဆာဘရီယာခော့ပ်မိကွန်ပြောတဲ့အခါမြန်မာရေးကိုထည့်သွင်းပြောကြမယ့်အပြင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့တခြားဆွေးနွေးပွဲတွေမှာရောတခြားဆွေးနွေးပွဲတွေမှာပါမြန်မာရေးကိုအလေးပေးထောက်ပြပြောဆိုတာတွေလုပ်သွားမယ်လို့ပြောပါရယ်အထွေထွေညီလာခံစတင်မဲ့တနင်္လာနေ့မှာပဲမြန်မာတိုက်ခိုက်အမျိုးသားညီညွတ်ရေးအစိုးရNUG ဒုတိယနိုင်ငံသားရေးဝင်ကြီးပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌနောက်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ကိုယ်စားလှယ်တွေပါဝင်တဲ့မြန်မာရေးဆွေးနွေးပွဲတစ်ရက်ကိုမလေးရှားအစိုးရကဦးဆောင်ကျင်းပမယ့်အကြောင်းလည်းပြောပါရစေ။မြန်မာနိုင်ငံရဲ့အခြေအနေတွေနဲ့ပတ်သက်လို့ပြည်သူ့ကိုယ်စားလှယ်တွေရဲ့ပြောပြချက်တွေကိုနားထောင်ပြီးဘာတွေလှုပ်ဆောင်ဖို့ရှိမလဲ။မလေးရှားနိုင်ငံအနေနဲ့ရောဘယ်လိုကူညီပေးနိုင်မလဲဆိုတာတွေကိုဆွေးနွေးသွားမယ်လို့မလေးရှားနိုင်ငံသားရေးဝင်ကြီးကပြောပါရစေ။တပတ်ကြာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံအထွေမှာတော့မြန်မာရေးနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂနိုင်ငံခြားဆက်ဆံရေးအစ်စ်မေကိုယ်စားလှယ်အဖွဲ့ဆွေးနွေးပွဲနောက်အစ္စလာမ်မေပူးပေါင်းဆောင်ရွက်ရေးအဖွဲ့ IOC ဆွေးနွေးပွဲနဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့မြန်မာရေးအလွတ်တဘောဆွေးနွေးပွဲတွေကိုလည်းကျင်းပဖို့ရှိပါရဲ့ရှင်
။တောင်အာဖရိကသမ္မတဆီရယ်ရာမာဖိုဆာဟာသူ့သမ္မတတန်လေးနှစ်ကျော်မှာပထမဆုံးချိန်ဖြစ်နဲ့မနေ့ကသမ္မတအင်ဒီကိုရောက်လာပြီးတော့သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့ပါတယ်။သမ္မတနှုတ်ကကမ္ဘာတစ်လွတ်လုံခြုံရေးဆိုင်ရာဥရယာတိကုံသွေးစန်းနေရိခဖူလုံရေးနဲ့ချမ်းမာရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါ။အာဖရိကမှာပထမဆုံးဒီမိုကရေစီနည်းကမ်းရွေးကောက်ခံခေါင်းဆောင်ဖြစ်တဲ့နယ်ဆန်မန်ဒဲလာနဲ့တွေ့ဆုံခဲ့တာကိုသမ္မတဘိုင်ဒန်ကပြန်ပြောင်းပြောကြားခဲ့ပါတယ်။တောင်အာဖရိကသမ္မတကလည်းအမေရိကန်နဲ့ဆက်ဆံရေးတိုးတက်မှုကနေတောင်အာဖရိကမှာအလုပ်ကင်တက်တွေဖန်တီးနိုင်အောင်ရင်းနှီးမြှုပ်နှံမဲ့ကုမ္ပဏီတွေလာရောက်နိုင်မှုမျှော်မှန်းထားကြောင်းနဲ့ဒီနိုင်ငံနဲ့တကွအာဖရိကတိုက်တွေအမေရိကန်ကကိုဗစ်ကာကွယ်ဆေးလှူဒါန်းတာကိုကျေးဇူးတင်ကြောင်းပြောပါတယ်။တနိုင်ငံကြားအရေးပါတဲ့ကိစ္စရပ်တွေကိုတော့တည်တံ့ဆွေးနွေးဖို့ရှိတယ်လို့သမ္မတအင်ဂျီတာဝန်ရှိသူတွေကပြောပါတယ်
။ဂျပန်နိုင်ငံတောင်ပိုင်းကျူရှူကျွန်းမှာအင်အားပြင်းတိုင်ဖုန်းမုန်တိုင်းကြီးတစ်ခုမနေ့ပြန်တနင်္လာနေ့မှာဝင်ရောက်နိုင်ပွဲရှိနေရာကြောင့်ဒေသခံတွေ နေရာကနေပြောင်းရွှေ့ကြဖို့ဂျပန်မိုးလေဝသဌာနကဒီကနေ့တိုက်တွန်းထားပါတယ်။မုန်တိုင်းကြောင့်ဒေသတွင်းမှာမိုးရေချိန်လက်မ20အထိရွာသွန်းနိုင်တယ်လို့ခန့်မှန်းထားတာပါ။အမေရိကန်ရေတဲရဲ့တိုင်ဖုန်းမုန်တိုင်းပူးတွဲသတိပေးစင်တာကစူပါတိုင်ဖုန်းမုန်တိုင်းအဖြစ်နဲ့သတ်မှတ်ထားတဲ့နမ်မာဒိုမုန်တိုင်းဟာဆိုရင်တော့ဒီဂျပန်နိုင်ငံအတွက်ဆယ်စုနှစ်အတော်ကြာကာလအတွင်းမှာထိခိုက်ပျက်စီးမှုအဆိုးဆုံးကြုံရနိုင်ွယ်ရှိတဲ့မုန်တိုင်းဖြစ်တယ်လို့ခန့်မှန်းထားပါတယ်။ဂျပန်နိုင်ငံတောင်ဘက်ဆွန်းမှာရှိတဲ့ကျူရှူကျွန်းဒေသတချို့နဲ့ကာကိုရှိမာကျွန်းစုတွေမှာဒီကနေ့ညနေပိုင်းကစပြီးတော့မိုးပြင်းပြင်းထန်ထန်ရွာပြီးလှိုင်းကြီးတာတွေဖြစ်နိုင်တယ်လို့ဒေသတွင်းအထူးသတိပေးချက်ထုတ်ပြန်ကောင်းထုတ်ပြန်သွားမယ်လို့ဂျပန်မိုးလေဝသဌာနကပြောပါတယ်။ဒီလိုထုတ်ပြန်ရတယ်ဆိုရင်တော့ဒါဟာဖြစ်အိုကီနာဝါကျွန်းစုတွေရဲ့မြောက်ပိုင်းစီရင်စုနယ်မြေတစ်ခုမှာဒီလိုမျိုးအထူးသတိပေးချက်ပထမဆုံးအကြိမ်ထုတ်ပြန်ရတာဖြစ်တယ်လို့သတင်းမီဒီယာတွေကဖော်ပြပါဗျ။မုန်တိုင်းအန္တရာယ်ကြောင့်ကျူရှူကျွန်းကိုသွားတဲ့ရထားတွေကိုဒီကနေ့ကစပြီးတော့ရပ်ဆိုင်ထားတယ်လို့လေရင်ခီးစင်ဒါစင်နဲ့ချီကိုလည်းရန်နာထားပါရရှင်။
အစိုးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေနဲ့တွေ့ဆုံမေးမြန်းခန်းတွေကိုတင်ဆက်ပေးသွားတော့မှဖြစ်ပါတယ်။ဒီထက်ကမှရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွေချင်းတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ကိုနားဆင်ရမှာပါ။ဆရာနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံကလူငယ်တွေဟာစစ်တပ်ကိုစန့်ကျင်ခုခံတဲ့နီလန်းမျိုးစုံမှာပါဝင်နေကြပါတယ်။တချို့ကအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လို့ရှာမှုမှာပါဝင်ကြသလိုလက်နက်ကင်စန့်ကျင်တော်လှန်သူတွေလည်းရှိပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရဲ့ဖမ်းဆီးခံရတာညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရတဲ့ကြားမှာပဲလူငယ်တွေအများအပြားကတော့အာဏာရှင်စန့်ကျင်လှုပ်ရှားမှုမှာပါဝင်နေကြတဲ့အကြောင်း Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်ဒုအသံအစီအစဉ်မှာစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ဟိုဆန္ဒတဲ့ဒီမြေပြင်တပိတ်ဆန္ဒကြပွဲတွေမှာအတက်အနေနဲ့ဟိုခဏခဏကြုံတွေ့ကြရတဲ့အခိုက်အတန့်ညားကြီးပါတယ်ဒီကျွန်တော်တို့အနောက်ကားနဲ့တိုက်ပြီးဆန်းတာတွေနောက်ပြီးတော့ဆန္ဒပြပွဲလုပ်နေရင်စားကြီးခိုးဝင်လာပြီးစစ်တိုက်လိုက်တာတွေဟိုရေကြင်တစ်ခိုက်တုံးနေရင်အရောက်ွက်တွေရင်ဆွဲတဲ့အချိန်အလို့အချိန်တွေရနေဟိုကျွန်တော်တို့တန်ကောင်းထောင်းပါးစာနဲ့အချိန်ချင်းလွတ်ခဲ့ပြီးပါတယ
်ဒါလုံးနေရဆိုတော့လေဒီ right ATD ကြီးမရောက်ပြီးရင်အန်တီရလည်းရှိနေတယ်ဆိုတဲ့အခါကျတော့ဟိုတငယ်ချင်းဆိုတဲ့တငယ်ချင်းနေနဲ့တာမန် live မှာရှိခဲ့တဲ့အချိန်တော့ဆိုတငယ်ချင်းနေဆိုတဲ့အဆောက်အအုံရှိတော့ဒီလောက်ဆိုဆိုရင်ဒီလောက်ဆိုဆိုရင်အဆောက်အအုံရှိတော့
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်အာနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံကလူငယ်တွေဟာစစ်တပ်ကိုစန့်ကျင်ခုခံတဲ့နီလန်းမျိုးစုံမှာပါဝင်လာကြပါတယ်တချို့လူငယ်တွေကအကြမ်းမဖက်လှုပ်ရှားမှု CDM မှာပါဝင်လာကြသလိုတချို့ကတော့လက်နက်ကင်ပြီးစန့်ကျင်တော်လှန်နေကြပါတယ်။မြို့ပြတွေမှာဆိုရင်လူငယ်အများစုဟာစစ်ကောင်စီတပ်ရဲ့အဖမ်းခံရနိုင်တဲ့အနေနဲ့နှိပ်စက်နှင်းပန်းခံရနိုင်တာဒါမှမဟုတ်ဒီထက်ဆိုးတဲ့အခြေအနေတွေကိုကြံကြံခံရင်ဆိုင်ရင်းဆေးရနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်နေကြဆဲဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
ရန်ကုန်မြို့စမ်းကြောင်းမြို့နယ်တွင်ကလူစီကားတဲ့လမ်းတစ်ခုမှာစားတောက်ဆိုင်တွေများစွာလူငယ်တွေများစွာနဲ့ရှုပ်ထွေးနေပါတယ်။လူစီကားတဲ့နေရာဖြစ်တာကြောင့်ကင်းလှဲစစ်ကားနဲ့စစ်သားတွေလည်းအဝင်ထွက်ရှိနေပါတယ်။တိတ်မကြခင်မှာပဲအဲ့ဒီနေရာမှာလူငယ်တို့ရုတ်တရက်စုစည်းပြီးပြန်ဆုံနမိတ်နဲ့ရန်ကုန်တပိတ်ဆိုတဲ့ခေါင်းစည်းတွေကင်ပြီးဆန္ဒပြပွဲတစ်ခုရုတ်တရက်ပေါ်ပေါက်လာပါတယ်။Federal Democracy ရရှိရေးစစ်အာဏာရှင်ကြဆုံးရေးလုံးဝအုပ်ချုပ်ခွင့်မရဆိုတာတွေကိုဟစ်တွေးပြီးအတန်းဖတ်စစ်ကောင်းဆောင်ရဲ့ပုံကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။အဲဒီဆန္ဒပြပွဲဟာအရန်အန္တရာယ်များပြီးစစ်ကောင်စီတပ်တွေအဝင်ထွက်ရှိနေရကြောင်းသူတို့အချိန်မရွေးရောက်လာနိုင်တဲ့အန္တရာယ်ကြားကလုတ်ခဲ့ရတဲ့ဆန္ဒပြပွဲတစ်ခုလို့အဲဒီဆန္ဒပြပွဲမှာပါဝင်ခဲ့တဲ့မျိုးပြပြောက်ကြားတော်လည်းလူငယ်တို့ဖြစ်တဲ့ကိုဝီရန်ကပြန်ပြောပြပါတယ်။ဆန္ဒပြပွဲကိုမိနစ်ပိုင်းညသာပြုလုပ်ခဲ့ပြီးပါဝင်သူလူငယ်တွေအားလုံးအနေကင်းစွာလွတ်မြောက်ခဲ့ကြပါတယ်
။ဒီကျွန်တော်တို့ပွဲလုံးမဲ့နေအောင်ရောက်သွားတဲ့အနေအထားတစ်ခုမှာအကြမ်းဖက်အစ်စ်အကောင်စီရဲ့လက်ပါလေးတွေကဒီလမ်းပိတ်နေတဲ့အတွက်ကြောင့်ဗျာ။ဒီသူတို့ကားရင်နဲ့ဝင်လာတယ်ဝင်လာပြီးဒီရက်ထားတဲ့ကားတွေကိုရှင်းခိုင်းသွားတယ်။ဒီအချိန်မှာကျွန်တော်တို့ကပို့ပြီးတော့စိုးရင်ထိုင်နေမှုတွေများလာတယ်ဗျာ။ကျွန်တော်တို့တပိတ်နေဖော်များပောက်သွားတာလား။ဒါမှမဟုတ်ဘာသတင်းတော့တကောင်ဒီထဲဝင်လာတာလဲ။သူတို့ကတော့ကြောက်တာတော့မဟုတ်ဘူးဗျာ။ဒါမှမဟုတ်ကျွန်တော်တို့ပေးဆပ်ရမယ့်
ပေးဆက်မှုတန်ဖိုးခြင်းဟာအများကြီးကွဲပြားခြားနားတယ်ဗျာ
။ရန်ကုန်မြို့မှာလုံခြုံရေးတင်းကျပ်စွာချထားတဲ့ကြားကပဲလူစီကားတဲ့နေရာတွေနဲ့ဈေးတွေမှာဆရာနာရှင်စန့်ကျင်တဲ့ဆန္ဒပြတပိတ်ပွဲတွေမကြာခဏပေါ်ထွက်လာလို့ရှိပါတယ်။စစ်ကောင်စီဘက်ကတော့လက်နက်မပါတဲ့အကြမ်းမဖက်ဆန္ဒပြဝရတွေနဲ့ဆန္ဒပြလူငယ်တွေကိုရန်သူလိုသဘောထားပြီးအပြင်းထန်တုတ်ပြန်တက်ပါတယ်။ကိုဝေရန်တို့လိုဆန္ဒပြတော်လှန်လူငယ်တွေဟာလည်းစစ်ကောင်စီဘက်ကဖမ်းဆီးတာခံရတာနဲ့သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်နေရတဲ့အနေအထားပါ
။ကျွန်တော်တို့ဟိုဆန္ဒတဲ့ဒီမျိုးရင်းတပိတ်ဆန္ဒပြဝရတွေမှာအသက်အန္တရာယ်နဲ့ဟိုခဏခဏကြုံတွေ့ရတဲ့အခိုက်အတန့်တွေအများကြီးပါပဲ။ဒီကျွန်တော်တို့အနောက်ကားနဲ့တိုက်ပြီးဖမ်းတာတွေနောက်ပြီးတော့ဆန္ဒပြဝရလုံးနေနဲ့စားရေးထိုးဝင်လာပြီးပစ်တိုက်လိုက်တာတွေဟိုမျိုးရင်းတပိတ်တောက်နေတဲ့အရောက်ဝတ်တွေမှာရင်ဆွဲတဲ့အချိန်အဲ့လိုအချိန်ကြီးရနေဟိုကျွန်တော်တို့ကံကောင်းထောင်းမစားနဲ့အချိန်ကြီးလွတ်ခဲ့ပြီးပါတယ်။ဒါပေမဲ့ဟိုလူတစ်ယောက်ကလည်းအများနဲ့ကံကောင်းနေတာတော့မဟုတ်ပါဘူးခင်ဗျ။ဒီအချိန်မှာကျွန်တော်လည်းဖမ်းဆောင်ရမယ်ဆိုတာဘယ်သူမှမသိနိုင်ပါဘူး
။ဒီဇင်ဘာလတုန်းကရန်ကုန်မြို့ကြီးမြင့်နိုင်မြို့နယ်မှာလုပ်တဲ့ဆန္ဒပြပွဲတစ်ခုကိုစစ်ကောင်စီတပ်ကကားနဲ့ဝင်တိုက်ပြီးဖမ်းဆီးခဲ့လို့ဆန္ဒပြလူငယ်အများအပြားတေစီနိုင်လောက်တဲ့အထိပြင်းထန်ဒဏ်ရာတွေရခဲ့ပြီးဖမ်းဆီးခြင်းခံခဲ့ရပါတယ်။အဖမ်းဆီးအစ်စ်အစေးတွေနဲ့လုံခြုံရေးတင်းကျပ်တဲ့ရန်ကုန်မြို့မှာမြို့ပြပြောက်ကြားတော်လည်လူငယ်အဖြစ်ရပ်တည်ရတာရန်အနေနဲ့များပါမယ်။ကိုဝေရန်ကတော့စစ်အာဏာသိမ်းပြီးကတည်းကစစ်အာဏာရှင်စန့်ကျင်ရေးတွေထဲမှာပါဝင်ခဲ့ပြီးတော်လန်ရေးလူငယ်ဘဝကိုရွေးချယ်ခဲ့တဲ့သူပါ။တီချအဖွဲ့အနေနဲ့လှုပ်ရှားသလိုရန်ကုန်ဆရာနာရှင်စန့်ကျင်ရေးအင်အားစုမှလည်းပူးပေါင်းပါဝင်ထားပါရယ်။ကိုရရန်ကတော့သူ့ရွေးချယ်မှုအတွက်နောင်နာမရသလိုအာနာရှင်ပြုတ်ကြတဲ့အထိဆက်လက်ပါဝင်သွားမယ်လို့သူကပြက်ပြက်သားသားဆိုပါရယ်။2021ဆရာနာသိမ်းမှုကြောင့်လူငယ်တွေရဲ့နိုင်ငံရေးအပေါ်စိတ်ပါဝင်စားမှုတွေနဲ့နိုင်ငံရေးအသိအမြင်နိုင်ငံရေးရည်တင်ဟာမြင့်တက်လာတယ်လို့နိုင်ငံရေးလှစ်လာသူတွေကပြောဆိုကြပါရယ်။ကျောင်းသားလူငယ်တွေအများအပြားဆရာနာရှင်စန့်ကျင်ရေးမှာနီလန်းမျိုးစုံနဲ့ပါဝင်လာခဲ့ကြပြီးလက်နက်ကင်ပြီးစန့်ကျင်တဲ့လူငယ်တွေရှိသလိုအချို့ကလည်းမြို့ပေါ်တွေမှာကျန်ခဲ့ပြီးမြို့ပြပြောက်ကြားဆန္ဒပြတော်လှန်သူတွေအဖြစ်ဆက်ရှိနေကြပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်တွေအရအာဏာသိမ်းပြီးကတည်းကစစ်ကောင်စီတပ်တွေကြောင့်တည်ဆုံခဲ့ရသူက2200ကျော်ရှိနေပြီးဖမ်းဆီးချုံနှောင်ခံထားသူက15000ကျော်ရှိနေပါတယ်။တည်ရန်ချမှတ်ခံထားသူကတော့စုစုပေါင်း125ဦးရှိနေပြီဖြစ်ပြီးလူငယ်တွေလကထင်ရှားတဲ့နိုင်ငံရေးသမား2ဦးအပါအဝင်4ဦးကိုစစ်ကောင်စီကတည်ရန်ပေးကွပ်မြတ်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့နီလန်းတွေကမြန်မာပြည်သူလူထုကိုကြောက်ရွံ့သွားအောင်မလုပ်နိုင်တော့ပါဘူး။လူထုဟာသူတို့ရဲ့အနာဂတ်အသက်ကိုလောင်ကျစ်ထပ်ပြီးဆရာနာရှင်စန့်ကျင်ရေးတွေမှာပါဝင်နေကြစေပါ။ဒါလု
ံးဝရောင်းနေဆိုတော့လေဒိုရိုင်းပေးတည်ခြင်းမရအောင်။ပြီးရင်အန်ဒီရလည်းရှိနေတယ်ဆိုရပါချာ။ဟုတ်တငယ်ချင်းဆိုရင်တငယ်ချင်းတွေနဲ့တာမန် live မှာရှိခဲ့တဲ့အချိန်တွေမှာဆိုတငယ်ချင်းတွေနဲ့ဆိုရင်အဆက်အသွယ်မျိုးမရှိတော့မိသားစုဆိုရင်မိသားစုဆိုရင်အဆက်အသွယ်မရှိတော့
အသက်21နှစ်အရွယ်မျိုးပြပျောက်ကြားလူငယ်မချယ်ရီကပြောပြတာပါအရင်ကတော့သူကလူငယ်ပြပြလွတ်လွတ်လပ်လပ်နေထိုင်ခဲ့ပြီးကိုရီးယားဇလံတွဲတွေကြည့်ရတာသဘောကျတဲ့တာမန်လူငယ်တူပါဆရာနာသိမီနာကိုစစ်တပ်ရဲ့မတရားဖိနှိပ်မှုတွေကိုတွန်းလှန်ခြင်းနဲ့စိတ်တွေကြောင့်မျိုးပြပျောက်ကြားဆန္ဒပြဝရီမှာပါဝင်လာခဲ့သူပါဒီလိုရွေးချယ်နိုင်မှုသူမိသားစုနဲ့နေထိုင်ရာပတ်ဝန်းကျင်ကိုစွန့်ခွာခဲ့ရပါတယ်
။ကျမတို့တို့မှာဟိုနေရာချင်းချင်းလေးပေါ့နော်။ထောက်ချင်းချင်းလေးမှာနေနေရတဲ့လူလိုပဲဖြစ်သွားတယ်။ဝယ်ရှင်အတွက်ဝယ်မရှင်အဲ့ထောက်လေးမှာပြန်နေဆိုတော့အဲ့လိုပုံစံမျိုးဖြစ်သွားပါတယ်။ခွေကြီးရဲ့အများကြီးဆောင်းဆောင်တာပေါ့။ public area လိုနေရာမျိုးတွေမှာမတွားရဲတော့ဘူး။မလာရဲတော့ဘူး။နေရတဲ့ lifestyle တွေကလည်းတော်တော်ပြောင်းသွားပါတယ်။
မျိုးပြပြောက်ကြားလူငယ်တွေဟာမျိုးပေါ်တွေမှာနေထိုင်ရာပတ်ဝန်းကျင်ကမတိအောင်လှုပ်ဝက်စွာနေထိုင်ရတာကြောင့်သူတို့ရဲ့လူငယ်ဘဝဖြစ်တည်မှုတွေပျောက်ဆုံးနေကြရတယ်လို့လူငယ်တွေကဒုအတန်ကိုပြောပြကြပါတယ်။မျိုးပြပြောက်ကြားဆန္ဒပြလူငယ်အင်အားစုတစ်ခုဖြစ်တဲ့လူငယ်များသမဂ္ဂအဖွဲ့ဥက္ကဋ္ဌကိုစောထက်ကတော့
ကျွန်တော်လူသားကြောက်ဖြစ်ပြီးရောပါနော်။လူသားပြီးပြီးရောကျွန်တော်ငွေဥမြင့်ရဲ့အချင်းကိုခိုးချောင်ခိုးဝင်တော့ပါနော်။ကျွန်တော်ဒီနိုင်ငံမှာမွေးပြီးနိုင်ငံမှာကြီးပြည့်ခဲ့ပြီးရောပါအဲ့ဒါတရားဖြစ်နေပြီးတော့မှကျွန်တော်တို့လုံလောက်ဆိုတာဒီခိုင်ခွင့်မရှိရဘူးเนาะအဲ့ဒါကျွန်တော်တို့ပဲတကယ်တူတူတော့ပေါ့။ဒါပဲကတော့ကျွန်တော်တို့ကဘာပြစ်မှမရှိပဲနဲ့ကိုယ့်ကိုယ်ကိုရာဇဝင်းမှုကိုကျွန်တော်ထားနေပြရမှာလို့ကျွန်တော်တို့တူတူဝဝနဲ့နေရာကျွန်တော်တို့ကတကယ်တူတူပဲ
။ဒီလိုအနေနဲ့များတဲ့အခြေအနေတွေကြားမှာမြို့ပေါ်ဆန္ဒပြဝဲတွေကိုဘာကြောင့်ဆက်လက်လုပ်ကင်နေရလဲဆိုတာကိုစောထက်ကအခုလိုရှင်းပြပါရစေ
။တပတ်ကတမကနေပြီးတော့ဒီနိုင်ငံတိုင်းနဲ့အဆူရအောင်ဒီမဲ့ပြဖို့ဆိုရင်အမောဘကျအေချူရင်ကိုပြောရပါအောင်နော်။တရားဝင်မှုကိုအရင်ကြည့်ပါရဲ။အဲ့ဒုတိယကချက်ပေါ့နော်။ဒါဒီဖက်သူကိုပြောရရင်အိုင်မီကိုပိုင်ဆိုးစွာပို့ဆုံးနိုင်ဖို့ကြည့်ပါရဲ။အဲ့တော့အခုဂျပန်စကရာနေပြီးတော့ကျွန်တော်နိုင်ငံကိုပို့ဆုံးနေရဟာသူကတရားဝင်မှုတော့မရှိပါဘူး။အမှကျွန်တော်နိုင်ငံက ရေပြင်တမဗိတ်မိုင်းနေတဲ့တို့နေတော့မအုပ်ချုပ်ခွင့်မရသေးဘူးဒီနိုင်ငံတို့နေတဲ့အုပ်ချုပ်မှုကိုကျွန်တော်ညက်မခံသေးဆိုရဟောက်ကျွန်တော်ကဘာအနဲ့ဒီအောင်ကျွန်တော်ချပြနေဘူးလက်ကန်လို့ကျွန်တော်ပြင်ပြီးမိပါတယ်ခင်ဗျဒုတိယအချက်နေတာကပြည်သူလူထုနေတဲ့ကျွန်တော်ဒီတော့လည်းရေးကိုဆက်ပြီးတော့ရှိနေဖို့ဝိမအေးဝါစီဖို့ထုတ်ဆောင်ပြီးဖို့အမြဲအစင်အမြန်လိုပဲပါလေကျွန်တော်တို့ရနှိုးဆယ်ပါပဲပေါ့နော်ပြည်သူလူထုကိုဒီဟာဝိမအေးဝါဖို့ကျွန်တော်ကကျွန်တော်ပြောနေရမှာပေါ့
လူငယ်တော်လှန်ရေးသမားတွေဟာစစ်တပ်ရဲ့ဖမ်းဆီးခံရမှာကိုစိုးရင်စိတ်တွေရှိနေကြပေမဲ့သူတို့ရဲ့အသက်ကိုလောင်ကျဉ်ထပ်ပြီးဆရာနာရှင်စန့်ကျင်ရေးတွေကိုဆက်လက်လုပ်ကိုင်နေကြဆဲဖြစ်ပါတယ
်ကျွန်တော်အပြောင်းအလဲပြန်ရှိတဲ့စကားလေးတစ်ခုရှိရပေါ့နော်အားကျွန်တော်ဒီမိုကရေစီကိုကြိုက်ရဆိုရင်ကြီးငတ်ဆောင်ကိုကြောက်ရင်တော့မရဘူးပေါ့ဒီဟာကိုကျွန်တော်မမှုနေရောပေါ့နော်ကျွန်တော်ရဲ့ငုံစရာရှိတဲ့အမှုပဲစီကိုရှိလို့ပြီးတော့ပြီးပြီးတော့ပဲကျွန်တော်မကြမယ်ဆိုတော့စိတ်ပိုင်းကိုဖျက်ထားရပေါ့နော်
မျိုးပြပြောက်ကြလူငယ်မတ်ချယ်ရီကတော့
ညီမတို့အလိုလိုချင်းနေရမှာညီမတို့အရင်ဆုံးတော်လန်ရတာတုံးလန်ရတာကိုကိုကိုပဲကိုရဲ့ကြောက်စိတ်ကိုရင်တုံးလန်ရဖြစ်တဲ့အတွက်ကြောင့်ဒီကြောက်စိတ်မရှိလို့ဒီလမ်းပေါ်ဟိုရှောင်နေရဒါပေမဲ့မကြောက်ဘူးလားဆိုတော့ကြောက်တယ်ဒါပေမဲ့အဖမ်းခံရလို့နှိမ့်ဆက်ခံရမှာတဲ့ညီမတို့လွတ်လွတ်လပ်နဲ့မရင်နိုင်ပါလွတ်လွတ်လပ်နဲ့ပြောခွင့်မရှိပါဆိုခွင့်မရှိပါနေထိုင်ခွင့်မရှိပါဒီ factory is right.လူတွေတိမိုကရေစီမြားလုံးမှာကြောက်တဲ့စိတ်ကပုံရှိနေရဆိုတဲ့အကြောင်းစီကျော်ကြီးမှာတိတ်တက်ခံလိုက်ရတယ်ဒီမှာနေမကြောက်တော့ဘူးဘောနော်အလိုမျိုးဖြစ်နေပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့နဲ့အတန်တချို့ကိုပြောင်းလဲထားပါတယ်ဒိုးအတန်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒိုးအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့ဒီမိုကရေစီလူခွေနဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်စစ်တပ်ကနိုင်ငံရေးမှာပါဝင်နေတဲ့အတွက်ဒီမိုကရေစီလမ်းကြောင်းအပေါ်ဘလို့တက်ရောက်မှုရှိသလဲဆိုတော့ပညာရေးဆိုင်ရာလေးလာချက်တရအကြောင်းကိုဒီတစ်ပတ်ဒီမိုကရေစီလူခွေနဲ့ခေပြိုင်ကမ္ဘာအစီအစဉ်မှာတင်ပြမှာဖြစ်ပါတယ်ဒီလေးလာချက်အရတော့မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံနဲ့စစ်တပ်ဟာဒီမိုကရေစီကိုသွားလို့ရနိုင်ပါသလားကနေဒါနိုင်ငံမိုက်မာစတာတက်ကူကပါရဂူဘွဲ့ကျောင်းသူစာရေးဆရာမတော်ရာအေးလင်းနဲ့ဥတမောင်သန်းကဆွေးနွေးထားပါတယ်ခင်ဗျာ
နိုင်ငံရေးထဲမှာစစ်တပ်ပါတီတာကြောင့်ဒီမိုကရေစီပေါ်တက်ရောက်မှုအကြောင်းကိုဒီပတ်တင်ပြကျင်းပါတယ်2014ခုနှစ်ထုတ် International Political Science Review ဆိုတဲ့နိုင်ငံရေးသိပ္ပံဘာသာရပ်ကြားနဲ့အတွဲ35စာဆောင်အမှတ်4မှာပါရှိခဲ့တဲ့စာတန်းဆောင်အကြောင်းကိုတင်ပြမှာပါဒီစာတန်းကတော့အမေရိကန်နိုင်ငံအာကန်ဆော့ပြည်နယ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံမောက္ခ Rolling F. Tuslan ရဲ့စာတန်းဖြစ်ပါတယ် Institution တွေနိုင်ငံသားတွေရဲ့နိုင်ငံရေးမှာပါဝင်တဲ့ဓလေ့တိုင်းသားလူမျိုးအမျိုးမျိုးကွဲပြားနေမှုနိုင်ငံရေးဘောကဗေဒနဲ့လူရည်ဆိုင်ရာအကြောင်းချက်တွေကဒီမိုကရေစီခိုင်မာအောင်ဆောင်ရွက်ရမှာဩစာညောင်းရတာကိုသူတင်တွေကတွေးရှိပြီးသားဖြစ်ပါတယ်ဒါပေမဲ့တတိယလိုက်စပြီးနှစ်ပေါင်း30ကြာပြီးတဲ့နောက်အထိဒီမိုကရေစီကြောက်အောင်ဆောင်ရွက်တဲ့ဖြစ်စဉ်မှာစစ်တပ်ရဲ့အခက်အခဲကိုတော့သူတင်တဘောအရစစ်ဆေးကြည့်ရှုတာနေလာတယ်လို့စာရန်ရှင်ကဆိုပါတယ်ဒီလိုလေ့လာခဲ့ရမှာသူအသုံးပြုလေ့လာခဲ့တဲ့စစ်တပ်အခွင့်အထူးယူထားတဲ့နေပယ်အညွတ်တွေကတော့ကနေဒါနိုင်ငံ University of Lethbridge ကပမောက္ခ CRF ရဲ့နေပယ်အညွတ်ဆက်တစ်ခုဖြစ်ပါတယ်မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံမှာအဲ့ဒီအညွတ်ဆက်တစ်ခုလုံနေဒီလောက်ပါနေတာကိုသွားပြီးတွေ့ရှိရပါတယ်ပမောက္ခ Rolling Tuslan ရဲ့စာရန်ကိုကနေဒါနိုင်ငံMacMaster University မှာပါဂူဘတ်ယူဖို့စ조사နေတဲ့စာရေးဆရာမတော်တော်အေးလက်ကဖတ်ကြားပြောပြပေးမှာဖြစ်ပါတယ်။
ကျွန်တော်အဲမိုင်းလေကျွန်တော်တို့ဒီစာတန်းလေးအကြောင်းကိုစပြီးတော့အဲမိတ်ဆက်တဘောလို့ပြောတတ်ရအောင
်ဟုတ်ကဲ့ပါဆရာသူရဲ့အမ်စာရန်ကဟိုဘာလို့သွားပြီးတတိယစီလဲဆိုတော့ဒီကျမတို့ဒီစစ်တပ်နဲ့အနိုင်ငံရေးပေါ့နော်ဒါအကြောင်းပြောရင်နည်းနည်းကိုကားလေးရှိတဲ့ဒီစီမီယန်ဟန်ဒီတန်ဟန်ဒီတန်ရဲ့ဒီ institution နဲ့ပတ်သက်တဲ့အယူအဆတွေပေါ့နော်အဲ့ဒါလေးကိုပြန်ပြီးတော့တတိယစီပါလေအဲ့မှာဆိုရင်သူကတက်ကိုရွေးကောက်ခန့်အစိုးရဟိုကာတာစီမံကောက်ခံခွဲပို့ပေါ့နော်နောက်တစ်ခုကတက်ကို professional ဖြစ်အောင်တည်ဆောက်ဖို့နောက်ပြီးတော့ဒီနိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုအနေအဆုံးချော့ချဖို့စသဖြင့်ဒီ hunting တန်ကပြောခဲ့တာမျိုးရှိရပေါ့နော်ရှိတော့ဒီမှာကျတော့ဒီလိုမျိုးတွေမဖြစ်ခဲ့ဘူးဆိုရင်ဘယ်လိုမျိုးအလားအလာတွေရှိမလဲဆိုပြီးတော့ तू ကအဓိကသုံးသပ်ပြထားတာရှိပါတယ်ဆရာအဲ့မှာ तू ဟုတ်ကဲ့ဆရာအဲ့တော့ तू ကဟိုအဓိကဒီဟိုဒီဟိုသူတင်နာမေခွန်းပေါ့နော် तू အဒရက်ကတော့ तू ဟိုအချက်သုံးချက်ကို तू စမ်းစစ်ထားပါတယ်ပထမတစ်ချက်ကတက်ကိုနိုင်ငံရေးမှာပါဝင်ခွင့်ပေးရင်ဒီမိုကရေစီအမြင့်တွေခိုင်မအောင်ဒီဆောက်တဲ့ဖြစ်စဉ်မှာအာထိခိုက်မှုရှိမရှိရဲ့နောက်ပြီးတော့ဒုတိယတစ်ချက်ကဒီမိုကရေစီအသွင်ကူးပြောင်းရေးမတိုင်မီမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေအောင်မြင်လာရောမအောင်မြင်လာရောအပါအဝင်ပေါ့နော်အဲအဲ့လိုသိမ်းဖို့အားထုတ်ခဲ့တာတွေရောဒါတွေဟာဒီမိုကရေစီအမြင့်တွေရေချိုးပန်းတဲ့အခါနောက်ဆုံးပြန်သွားအောင်တည့်ရမှုရှိတယ်ကလားဆိုတာရဲ့အဲတဘောကအာဏာသိမ်းမှုစရှိတဲ့စစ်တပ်ဟာအာဒီမိုကရေစီပေါ်ဆောင်နေစဉ်ကလာတွေမှာအာဏာသိမ်းချေထပ်ရှိမရှိပေါ့လေအဲ့ဒါသူစမ်းစစ်ထားတယ်နောက်ခုတတိယတစ်ချက်ကတော့အစိုးရပြောတယ်လို့အစိုးရစီကနေနောက်ခုပေါ့နော်တော့ရရှိတဲ့ရမုံငွေပမာဏတွေအတက်အကားတွေဒါဟာဒီဒီမိုကရေစီအတွက်ချိန်ချောက်မှုဖြစ်နိုင်ကြလားဆိုတာဒီ၃ချက်သူစမ်းစစ်ထားပါလိမ့
်ရှင်။ဒီနေ့ပြောလို့ရှိရင်တော့တက်ရဲ့ budget ပေါ့နော်ဒါနောက်ဆုံးချက်အနေနဲ့သူကကြည့်ရှုထားတယ်။အဒီလိုကြည့်ရှုတဲ့အခါမှာလဲကျွန်တော်တို့ပြီးခဲ့တဲ့လေလာချက်သူတည်နာစာနာနေအများကြီးပုံမှာအခြေခံကဲတယ်လို့ယူဆပါတယ်အဲ့ဒီအနေမှာသူကတိုင်းတာချက်တွေထုတ်ပါတယ်အဲ့တော့တိုင်းတာချက်ရဲ့သဘောလေးလည်းအဲမတ်တော်လာကြီးလည်းရှင်းပြပေးပါဦးခင်ဗျာ
အာဟုတ်ကဲ့ပါဆရာသူကတော့သူ့ထက်မှကသူအဓိကအဖြစ်အဲသူနိုင်ငံပေါင်း44နိုင်ငံကတွေ့ရှိချက်တွေပေါ့နော်ဒီပေါ်မှာသူအခြေခံပါတယ်အော်ပထမအချက်နေနဲ့ကဒီတက်ကိုနိုင်ငံရေးမှာပေါင်းခင်ပေးရင်ဒီမိုကရေစီဖြစ်စဉ်ကိုထိခိုက်မှုရှိမရှိမှာသူကတော့ရှိဖို့အလားအလာပုံများတဲ့အကြောင်းပြောပါတယ်အဲ့လိုမဟုတ်ဖဲပေါ့နော်ဒီမိုကရေစီအတွင်းခုပြောင်းရေးဖြစ်စဉ်မတိုင်ရင်မှာတက်ကို professional ဖြစ်အောင်ပြဆောက်ထားရင်ဆိုလိုတာကကာကွယ်ရေးနဲ့လုံခြုံရေးကိုတောင်းရင်ထားရတဲ့ဒီ institution တွေအနေနဲ့သူ့နေရာမှာပြပြပြဆောင်ရွက်နိုင်ဖို့တိကျပေးထားရင်တော့အတွင်းကူပြောင်းရေးဖြစ်ခြင်းမှာဝင်ပြီးဆွတ်ဖက်ကနည်းနိုင်တယ်ပေါ့လေဒါမျိုးသူပြောထားပါရှင့်အဲ့မှာ तू ကဟိုတဲ့ရဲ့အခန်းကဏ္ဍနိုင်ငံရေးမှာကြီးထွားနေမနေကိုဆိုင်ရေး तू ကတမရအရွေးကောက်ပွဲမှာတဲ့ရဲ့ဆွဲဖက်မှုတွေရှိမရှိနောက်ပြီးတော့တက်ကိုလုံခြုံမှုအတွက်ရွေးကောက်ခံအစိုးရရဲ့ကုကဲမှုမှာရှိနေခြင်းတက် तू ကဒါစီမံကံကံတွယ်နိုင်တဲ့ပေါ့နော်အမြင့်ဆုံးအခွင့်အာဏာဒီ data အခြေခံဥပဒေမှာပြဋ္ဌာန်းထားမှာပေါ့နော်။နောက်ပြီးတော့အစိုးရအဖွဲ့နဲ့စီးပွားရေးလုပ်ငန်းတွေမှာတက်ရဲ့ဩဇာရဲ့နေရာယူထားမှုတွေရှိမရှိပေါ့နော်။သူတိုင်းထားတဲ့အထည်လေးပေါ့နော်။နောက်တစ်ခုကတက်ထဲမှာသက်သက်ပြဿနာတွေကိုဒီအရက်ဖက်တရားရုံးတွေမှာစီရင်ခွင့်ရှိမရှိနောက်ပြီးတော့တက်ထဲမှာယာဒူအာနာခန့်အပ်ခြင်းဖြုတ်ခြင်းအထက်ဖြတ်ချခြင်းကိစ္စတွေမှာအထူးအာနာကိုလွှဲအထားရတာမျိုးရှိမရှိနောက်တစ်ခုကလူအခွင့်ရေးချိုးဖောက်ထားတဲ့အရင်တက်အရာရှိတွေကိုဟိုပေါ့နော်လူငယ်ကြီးချမ်းသာအခွင့်ပေးခိုင်းရတာမျိုးရှိမရှိတိုင်းကြပါတယ်အဲ့တော့ဖြန့်ကြည့်နိုင်တော့သူအချက်ဆက်တစ်ချက်ရှိပါတယ်ဆရာအဲကာကွယ်ရေးဟိုအဲ့ထမဆိုရင်အစောကပြောခဲ့တဲ့အချက်တွေပေါင်းရင်ကာကွယ်ရေးဝန်ကြီးကစစ်တပ်ကပဲဖြစ်နေတလားတို့เนาะနောက်ပြီးတော့လုံခြုံရေးဆိုင်ရာမူဝါဒရေးဆွဲတဲ့အခါမှာနောက်ပြီးသူတို့အတွက်ဘတ်ဂျက်ရေးဆွဲတဲ့နေရာမှာပြီးတော့တင်ရန်စာတအရင်အမြင့်တွေကိုစီမံခန့်ခွဲတဲ့နေရာမှာတက်ရဲ့ဩဇာဘလောက်ပါဝင်နေတယ်လဲဆိုတာတွေရောပေါ့နော်။နောက်အခြေခံဥပဒေအထက်မှာကတက်ကိုပါဝင်နိုင်အောင်ခွင့်ပြုထားတာမျိုးရှိမရှိစတဲ့အချက်တွေပါပါတယ်ဆရာ။အဲ့တော့သူရဲ့ပြောအရာတော့ဒီချက်တွေထက်အချက်တော်တော်များများအကျုံးဝင်နေတဲ့ရှိတယ်ဆိုရင်တော့တက်ရဲ့အာနာကရွေးကောက်ခန့်အစိုးရရဲ့အာနာထက်ပိုပြီးတော့တာနော်နေပြီးတော့အသွင်ကူပြောင်းရေးဖြစ်စင်မှာအချိန်မရေးသူတို့ဆွတ်ဖက်ပြီးတော့နောက်ဆောင်ပြန်နှဲ့နိုင်တဲ့အခြေအနေမျိုးရှိတယ်ဆိုပြီးတော့သူတို့တော့တုံ့တက်ပြန်ထားပါရှင့
်။ဟုတ်ကဲ့
ဖြည့်ဟုတ်စစ်အုပ်ချုပ်ရေးကြာရှည်တဲ့နိုင်ငံတွေဟာစောင့်ကြည့်ရမယ့်စီရင်ချက်မှာပါတာပေါ့နော်
။ဟုတ်ပါတယ်။ဟုတ်ပါတယ်။ဆိုတော့ခုနမိုင်းလက်ပြောသွားတာတွေကိုကြည့်တဲ့အချိန်မှာကျွန်တော်ကမြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းပုံနဲ့သွားပြီးချိန်ထိုးကြည့်လိုက်တဲ့အခါကျတော့တပ်ပတော်ဟာနော်လုံခြုံရေးဆိုင်ရာဘူဝါဒနဲ့ပတ်သက်ပြီးလို့ရှိရင်သူပဲဆုံးဖြတ်ပိုင်မယ့်ရှိတဲ့ဟိုဖွဲ့စည်းပုံများတဲ့ယူထားတာတွေ့ရတယ်။ဒုတိယကျွန်တော်ကာကွယ်ရေးဆိုင်ရာဘတ်ဂျက်နဲ့ပတ်သက်ပြီးတော့လည်းနော်စစ်တပ်ကပဲထိန်းချုပ်ထားတယ်။နော်ကျွန်တော်တို့ဒါကလည်းဖွဲ့စည်းပုံများကိုကြာထမ်းထားတာကျွန်တော်တို့သွားပြီးတွေ့ရတယ်တိုက်ဆိုင်ဆိုင်ပေါ့နော်။ Now look how the mind of your chilo she is sit up, when two can near my Yutala Tabula. How chilo she is there? No, morning, sit there, can't I? How way to do the double of anima? Do yet the mind chip of the morning, eh? Two judges of Yutala go where to look Jody Shida, which will not be fair. Now, Saluda attending it to Jody Tama. A soya a pair, no? A chicka, no? Taka. อ่ะพ่อเหมือนเดียวขึ้นนี่ล่ะไม่ขึ้นนี่ล่ะหลุดตาเอาပြောว่าดาก็จรเราพระภิกขุญาပြောมั้ยဆိုလို့ရှင်တော့ဒုတိယตปรณียามาตปรวาณีขันธาမှာဆိုတာပြောတဲ့အတွက်ကြောင့်ဘုလို့เนาะตปรတော့ရောက်แท้ကနေဒုတိယตปรတော့ဖြာနေตปรကိုရေကောက်တင်ပြောတာမို့လို့เนาะဒီနေရာအချင်းပါတယ်အပြည့်ဝပြောခြင်းမှာတော့ပြောလို့ရမယ်ဒါပေမဲ့ဒီစရုဒ္ဓချက်မှာလည်းတွားပြီးတွေ့ရတယ်เนาะအဲ့တော့ ကျွန်တော်တို့နောက်9ချက်အနေနဲ့ကတော့ကာကွယ်ဝင်ကြီးနေရာကိုစစ်တပ်ကယူထားမှာတော့เนาะပထမဆုံးပုံမှာပြဋ္ဌာန်းချက်တဲ့ဥယူထားတယ်ပြီးရင်စစ်တပ်ကလူတွေဝင်ကြီးအဖွဲ့ထဲမှာရှိမရှိဆိုတာ၃နေရာကိုဂိုင်ထားတဲ့ဆိုတဲ့ဒါလူတိုင်းသိပါတယ်เนาะပြီးလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့ဂျာဒူးတွေထဲမှာเนาะစစ်တပ်ကเนาะလူတွေကိုခန့်ထားပိုင်နဲ့စွန့်ဆောင်နိုင်ရရှိလာမရှိလား เนาะကျွန်တော်တို့ခွာဖို့ကြိုးစားလာတာလေးတွေရှိတယ်အထူးသဖြင့်ထွေအုပ်ဆိုလို့ရှိရင်เนาะထွေအုပ်ချုပ်ရေးဦးစီးဌာနဆိုလို့ရှိရင်တမတော်ကလူတွေကိုပို့ပြီမဲ့လို့နောက်ပိုင်းမှာအရပက်ကလူတွေကိုပဲခံထားနိုင်အောင်ကြိုးစားလာတာလေးရှိတယ်ဆိုတော့တို့တော်လည်းဒီချက်ကလည်းမြန်မာနိုင်ငံမှာရေဘူးအားဖြင့်ပြောမယ်ဆိုလို့ရှိရင်เนาะခံထားလို့ရတဲ့စွမ်းဆောင်ကြီးဖြစ်နေတာကိုတွေ့ရတယ်အခုတတိဆိုရင်တော့ ထွေအောက်ကိုတက်ကခန့်ထားတဲ့တိရဲဝင်ကြီးဌာနအောက်မှာအခုတော့အနာသိမ့်မြက်ခါမှာသူတို့ပြန်ပို့လိုက်တဲ့အတွက်ကြောင့်မလို့နော်ဒါတက်ရဲ့ချုပ်ထိန်မှုအောက်ပါပဲအုပ်ချုပ်မှုကပြန်လည်းရောက်သွားတယ်လို့ပြောလို့ရပါတယ်နော်ပြီးလို့ရှိရင်ခုနမိုင်လည်းပြောသွားလို့ရင်းမြစ်တွေကိုထိန်းချုပ်နိုင်လားမထိန်းချုပ်နိုင်တာပေါ့နော်ဆိုတော့ရင်းမြစ်နဲ့ပတ်သက်တဲ့
ကုမ္ပဏီကြီးတွေတော်တော်များများမှာတက်တာရှယ်ယာတက်ရဲ့တော့ဥပဒေရာရှယ်ယာတွေနဲ့ပါထားတာတွေရှိတယ်เนาะဒီအဲ့တော့တပိုင်းအားဖြင့်လို့ပြောလို့ရတယ်အကုန်လုံးကိုထိချုပ်ထားတယ်ပေါ့เนาะဒီတပိုင်းတပိုင်းရင်နောက်ပြီးတော့ခုနအတိတ်ကဖြစ်ခဲ့တဲ့เนาะလူခွေရေချုပ်ဖောက်မှုတွေအပေါ်မှာကိုတက်ကတာဝန်ခံမှုရှိတယ်ဒါမှမဟုတ်တက်မတော်ရဲ့တာဝန်ရှိတဲ့လူအရေးယူနိုင်တာလို့ရှိသလားဆိုတော့
တယ်ပြီးတော့နောက်ဆုံးအချက်အနေနဲ့ဆိုလို့ရှင်တော့ budget နဲ့ပတ်သက်ပြီးတော့နောက်ပြီးတော့တတ်ထဲမှာယာတုယာကန်နော် promotion ပေးတာတွေနော်နော်ယာတုတိုးတာတွေအကုန်လုံးကိုအရက်ဘက်ကလွှမ်းမိုးနိုင်ဆုံးမလွှမ်းမိုးနိုင်ဘူးဆိုတော့စက်တစ်ချက်လုံးလုံးနီးနီးဟာမြန်မာပြည်ရဲ့2008ဖွဲ့စည်းပုံမှာရှိအဲ့တော့ခုနတုတေနစမ်းတက်လိုက်တဲ့အခါမှာဘယ်လိုသွားပြီးတွေ့ရလဲ
သူရဲ့အပြောကဒီအချက်တော်တော်များများကန့်ညီလေဒါဆိုရင်ပေါ့နော်ဒါနောက်ကျောင်းပြန်လှည့်နိုင်မှုဆွတ်ဖက်မှုပေါ့နော်တည့်ရဲ့ဩဇာတကယ်စစ်မှန်တဲ့ဒီမိုကရေစီကိုကူပြောင်းဖို့အတွက်တည့်ရဲ့ဩဇာပဲကြီးမားနေတယ်ပေါ့နော်ကြီးမားရဲ့အတွက်အော်ဒီတရက်ဩဇာကိုလွန်ဆန်မိရဲ့အခြေအနေမျိုးတွေမှာဆိုရင်ဒါနောက်ကြောင်းပြန်လဲနိုင်တယ်။နောက်ပြီးတော့ခါကြတော့အထူးသဖြင့်ဒုတိယအချက်ပေါ့နော်။အာနာအရင်တော့အာနာသိမ့်ပူစာရှိတဲ့အခြေအနေမျိုးတွေရှိခဲ့လဲဆိုရင်ဒါအတီးလဲဒီမိုကရေစီဖြစ်ချင်မှာတောင်မှပြန်ပြီးတော့အာနာသိမ့်နိုင်တဲ့အခြေအနေတွေဟာဟိုရှိနိုင်တယ်ဆိုတော့ဆက်ဆက်မှုတွေကိုတော့သူပြထားပါရဲ့ရှင်။အဲ့တော့သူကဒုတိယအချက်အနေနဲ့လဲပထမအချက်ပေါ်မှာမူတည်ရပေါ့နော်။အဲ့ဒါခါကြတော့အဲ့တော့ဟိုကျွန်မကလည်းဒါကဒီနိုင်ငံအခြေအနေနဲ့လဲပြန်ပြီးတော့ပြန်ချိန်ထိုးကြည့်တာပေါ့။အဲ့တော့စောကပြောသလိုဒီစက်တစ်ချက်နဲ့ကိုင်ညီတဲ့အနေအထားရဲ့နောက်ပြီးတော့အရင်တော့အာနာသိမ့်ပူစာရှိတဲ့အခြေအနေမျိုးတွေရှိထားတယ်ဆိုရင်နောက်ထပ်အဲ့ဒီမိုကရေစီကိုခိုင်မအောင်အပြစ်တွေအောင်ပြုလုပ်နိုင်တဲ့အခြေအနေမှာပိုပြီးတော့စိတ်ခေါ်မှုတွေများနေမယ်ဆိုတာမျိုးထောက်ပြထားပါရှင
်။ဟုတ်ကဲ့။အဲ့ဒီမှာခုန budget နဲ့ပတ်သက်တဲ့ကိစ္စမှာဟောသူတင်လာအချင်းဘယ်လိုများတွေ့ရလဲ
။ဟ ဟုတ်ဘက်ချက်နဲ့ပတ်သက်ပြီးတော့ဒါသူရဲ့နောက်ဆုံးဟောတတိယသူပြည်နာမေကွန်ပေါ့နော်တတိယသူပြည်နာမေကွန်မှာသူနိုင်ငံပေါင်း44နိုင်ငံကိုအခါဖြစ်စဉ်ကိုချိန်ထိုးပြီးလေးလာတဲ့အခါမှာတော့ဒီတက်ကိုဘက်ချက်တိုးပေးတာမျိုးတွေပေါ့နော်ဒါမျိုးတွေကတော့ဆက်ဆက်မှုရှိရဲ့သူကဒါဆက်ဆက်မှုအခြေအနေဒီ regression analysis လုပ်တဲ့အခါမှာတက်ရောက်မှုမရှိဘူးလို့ဆိုပြီးတော့သူကတော့အဖြေပြောထွက်ပါလေဆရာအဲ့ဒါတော့ကျွန်မတို့ဟိုနည်းနည်းအားသင့်ဆရာပေါ့အရင်တော့ထင်ခဲ့တာကဒီတက်ပေါ်မှာ budget တိုးပေးလိုက်တာဒီကအာတခုခုပို့ပြီးတော့သူတို့အင်အားကြီးထွန်းအောင်လုပ်ပေးရရပြောက်ပြီးတော့အာပို့ပြီးတော့သူတို့ရဲ့အာဏာကိုအထင်ကိုမရှိပေါ့နော်အကန့်သတ်မဲ့နိုင်ငံအနေထားမြန်မာရောက်လာဆိုအရင်တော့စဉ်းစားမှုရှိခဲ့ပေမဲ့ဒီသူတွေနာရလက်အရာတော့မဟုတ်ဘူးဆိုပြီးတော့ပြောပါရစီရဆိုတော့အဲ့မှာဘာတစ်ချက်သွားစဉ်းစားမိလဲဆိုတော့အာဒီတက်ကို professional ဖြစ်အောင်တည်ဆောက်ဖို့ပေါ့နော်ဒီစားဖို့ဆိုရင်တော့ဒါအနေနဲ့အများကောကျမတို့ဟို budget ကသုံးဖို့လိုတာရှိတော့ခါကြတော့ဒီဟို budget သုံးလဲဆိုတာလည်းဒါသူအထက်မှာမပါပေမဲ့ budget သုံးလဲဆိုတာလည်းဘလို့အနေထားမျိုးမှာသုံးတယ်လဲပေါ့နော်ဘလို့အနေနေထားမျိုးအတွက်သုံးရတာလဲပေါ့နော်ဒါလည်းထက်စဉ်းစားဖို့လိုတယ်လို့ကျမထင်တယ်ဆိုတော့အဲ့တော့ဒီ professional ဖြစ်အောင်တည်ဆောက်ဖို့အတွက်သုံးတဲ့ budget ကြောင့်မလို့ပဲဒါဟာအနာသိမှုဖြစ်စဉ်တွေအတင်ကူပြောင်းရေးမှာပြန်နောက်ပြောင်းပြန်လှည့်သွားတဲ့ဖြစ်စဉ်တွေအတွက်ဆက်ဆက်မှုမရှိဘူးလို့များသူပြောသလားတော့မဆိုနိုင်ဘူးပေါ့နော်ဒီအတွက်တော့ကျမဟိုသူ့ရဲ့ article ထဲမှာတော့အသေးစိတ်မဖတ်ရအောင်ဒါပေမဲ့ဒါစဉ်းစားစရာအချက်တစ်ချက်လို့ယူဆမိပါတယ
်ဆိုတော့ဒီ part ကတော့လည်းပဲဒီဘုတ်ချုပ်ပြစီကျေးဇူးကြီးအများကြီးတင်ပါတယ်ဆရာမကြီ
းโอเคကျေးဇူးတင်ပါဆရာ
โอเคအခုဆွေးနွေးပေးသွားသူကတော့ကနေဒါတိုင်းက MacMaster တက်သူကနိုင်ငံရေးသိပ္ပံပါရဘွဲယူဖို့စ조사နေတဲ့မတ်ပေါ်ပါအေးလက်ဖြစ်ပါတယ်ကျွန်တော်တမောင်းတတ်ပါ
ဒီမောင်တန်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကွာအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plex application ကို download ရယူပ
ါ VUE ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့တွေးဆုံမင်းမြန်ကအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုထိန်းချုပ်ရေးနဲ့နိုင်ငံသားငွေထိန်းချုပ်ရေးဘူပိုင်ရဲ့ဆောင်ရွက်ချက်တွေကြောင့်ပြည်ပမှာအလုတ်သွားလုတ်တဲ့ရွှေပြောင်းအလုတ်သမားတွေထိခိုက်နေနာခဲ့ရပြီးကန့်သက်ချက်တွေဟာလည်းရည်ရွယ်ချက်အတိုင်းခီးမရောက်ခဲ့တဲ့အကြောင်းစီးပွားရေးပညာရှင်ဒေါက်တာဇော်ဦးကပြည်ကိုပြောပါတယ်။တိရီလင်္ကာနိုင်ငံလိုအဖက်ဖက်ကပြူကွဲသွားတဲ့အခြေအနေမျိုးကိုမရောက်အောင်ဝိုင်းဝန်းထိန်းသိမ်းနိုင်ရေးဘက်ပေါင်းစုံကစဉ်းစားဖို့လိုပြီးလို့လည်းမြန်မာနိုင်ငံအခြေအနေနဲ့နှိုင်းယှဉ်ပြီးတော့ပြောပါတယ်။ Center for Economic and Social Development CESG အမှုဆောင်ဒါရိုက်တာဒေါက်တာဇော်ဦးကိုဦးသိန်းထိုက်ဦးကဗန်ကောက်မြို့မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ။
ဒီငွေလဲလုံးကွာဟာချက်ကိုမထိမ့်မင်းနဲ့အတင်းအကျပ်ထိန်းချုပ်နေရဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိတော့လက်ရှိဘိုးမန်ဘိုးပန်ကုသွားနေတဲ့လမ်းကြောင်းကအဲကြာကြာဆက်ပြီးတော့ထိန်းနိုင်မလားဆိုရယ်ဆွေးနွေးမှုရှိပါတယ
်စေတနာကတော့ခုနပြောတဲ့ဒီနိုင်ငံသားငွေအာဝင်ရရှိမှုတွေနည်းလာတဲ့အတွက်ကြောင့်မလို့ကိုယ်တည်းကထွက်မသွားအောင်နော်ဒီငွေလဲလုံးနဲ့ကန့်တတ်လိုက်တယ်လို့ဟိုပြောလို့ရပါမယ်လေတကယ်သွားထိခိုက်တာကကျွန်တော်တို့ဒီနိုင်ငံသားငွေသုံးဆွဲနေတဲ့ဒီတွင်းကုန်ထုတ်လုပ်တဲ့ဘိုင်းမှာသွားမတခိပဲနေနိုင်ငံသားငွေကိုရှာပေးနေတဲ့เนาะကျွန်တော်တို့ရဲ့ပို့ကုန်လုပ်ငန်းရှင်တွေအများစုကိုသွားထိတယ်အဲ့တော့လေယာကဏ္ဍပို့ကုန်လုပ်ငန်းတွေအများကြီးသွားထိတယ်ဒါပြီးအထည်ချုပ်လုပ်ငန်းကပို့ကုန်လုပ်ငန်းတွေကိုသွားထိတယ်เนาะပြီးရင်ကျွန်တော်တို့ဒီတချို့တည်ယဝင်လမ်းကြောင်းတွေပို့ပေးနေတဲ့ငွေပို့လုပ်ငန်းတွေကလည်းလုံးမရဖြစ်သွားတယ်เนาะဥပမာအဖြစ်အရင်တော့ဆိုရင်ကျွန်တော်တို့ true money လို့ပါလို့ဆိုရင်ပို့လို့ရတယ်ဒါပေမဲ့အခု1850နဲ့ကြာတော့ဘယ်သူမှမပို့တော့နော်အဲ့လိုတွေဖြစ်သွားတော့အဲ့ဘက်ကရှင်းပြောရင်တကယ်ဟိုပါပေါ့နော်ဆေးအတွက်နဲ့အတော်ကြီးလေးသွားတယ်ပေါ့နော်အဲ့တော့ဟိုအဲ့ဒါနေထပ်ပြီးတော့အဲ့ဒါရဲ့နောက်ဆက်တွဲမှာဒီဘဟုဗန်ကနေဇက်တိုက်လုတ်တဲ့ဒီလုပ်ငန်းစဉ်တွေရလေပို့ပြီးတော့ဟိုလမ်းကြောင်းကပို့လွဲတဲ့ဘက်ကိုဟိုကောက်ကောက်ပေါင်းလိုက်မိတယ်လို့ဖြစ်သွားတယ်เนาะအဲ့တော့ဘာထပ်လုပ်လဲဆိုရင်ကျွန်တော်တို့ကဒီဟိုဟာတွေပေါ့เนาะတွင်းကုန် license နေနဲ့ကန့်တက်လိုက်တယ်ပို့ကုန်တွင်းကုန်နေမကောက်ပို့ကုန်နေကိုပါ license နဲ့ကန့်တက်တယ်ဟာဖြစ်လာအဲ့တော့တွင်းကုန်တွေကလည်း ဟိုဈေးကြီးုံနေမကဘူးပစ္စည်းရပါရှားလာတယ်ပို့ကုန်ကလည်းပို့မရဖြစ်လာတယ်ပို့ကုန်လုံးတဲ့လူတွေကလည်းမပို့ကျင်တော့ဘူးဖြစ်လာတယ
်ငွေကြီးဖောင်းပေါ်ဘူးနေပသက်လို့ဘိုးဘန်ရဲ့ဂိုင်းတွေဘုံတွေကရောထိရောက်တယ်လို့မြင်ပါပါခင်ဗျာ
တကယ်ဆိုရင်တော့ inflation အကြီးကျယ်ဖြစ်ရင်ကျွန်တော်တို့ဘေးပတ်ဝန်းကျင်အိမ်ကြီးညာနိုင်ငံတွေကဘိုးဘန်တွေကဘာလို့ရလဲဆိုတော့အတိုးနှုန်းကိုမြင့်ရဒါပေမဲ့ဘုံမှန်ကြီးမှာတော့အတိုးနှုန်းကိုမမြင့်ကျင်တာကဘန်တွေကလည်းအော်နေတယ်တိုးနှုန်းမမြင့်ပါနဲ့မမြင့်ပါနဲ့မြင့်ရင်ကျွန်တော်တို့ကနော်ဟိုကျွန်တော်တို့ကိုပြန်ဆက်နေတဲ့သူတွေကအခုကဘန်တွေမှာလည်းဒီတက်တန်းလွန်ပြီးတော့ဘာမှကိုရှင်းပြောရင်ဘန်တွေကိုဒုက္ခပေးနေတဲ့ NPL ရဲ့ပြဿနာလည်းအကြီးပဲဖြစ်
NPL
ဆိုတာက non performing loan စီပေါ့ဗျာ။ဟု
တ်ကဲ့။
အဲ့တော့အများသောအားဖြင့်ကျွန်တော်တို့ရဲ့လုပ်ငန်းရှင်ကြီးတွေကနေပြီးတော့ဘဏ်တွေကနေချီးထားပြီးတော့ပြန်မဆက်နိုင်တဲ့ဟာ။အဲ့တော့တုံးတုံးတဲ့ဒီလူတွေကလည်းပို့ပြီးပြန်ဆက်ဖို့ကဝေးလေလေပေါ့ဗျာ။ဝေးလေလေဆိုတော့ဘဏ်တွေကလည်းသူတို့ရဲ့ NPL ပြဿနာကြီးကအကြီးဖြစ်နေတဲ့အကြောင်းမျိုးတုံးနှုံးမမြင့်ကျင်ဘူး။မမြင့်ကျင်တော့တုံးနှုံးကိုသူကနှိမ့်ထားတယ်။အဲ့တော့ကျွန်တော်တနေ့ကပညာရှင်တွေနဲ့ဆွေးနွေးတဲ့အခါမှာကျွန်တော်ပြောခဲ့တာကဆွေးနွေးတာကအထူးသဖြင့်ထိုင်းပညာရှင်တွေကလည်းကျွန်တော်ကိုထောက်ပြကြည့်တာကဒီကိစ္စကတို့69မှာငွေကြီးကြီးရဖြစ်တော့ကဒါမျိုးကိုပဲကိုင်စီမံခန့်ခွဲဖို့လုပ်ခဲ့တယ်။ဒါပေမဲ့တို့အမှားကြီးမှားခဲ့တယ်။အဲ့ဒါပါလဲဆိုတော့ဘောဂဗေဒရဲ့တကယ်အခြေခံသဘောတရားဖြစ်တယ်ကျွန်တော်တို့ခေါ်တော့ဒီ impossible trinity လို့ခေါ်တယ်။အဲ့ဒါပါလဲဆိုတော့ဒီ3ဟိုဟာတဲ့ဒီလုပ်ငန်းစဉ်3ရက်ကတဲ့ဒီပြိုင်နဲ့အဲထဲမှာ3ခုစုံအောင်မြင်အောင်လုပ်ဖို့ဆိုတာမဖြစ်နိုင်ဘူးတဲ့။သူသဖြင့်ဟိုအဲ့ထဲမှာအကြီးမားဆုံးလုပ်ငန်းစဉ်ကဒီငွေလွှဲနှုန်းကိုနှုံးသေးသတ်မှတ်တဲ့ကိစ္စပြီးရင်ဟိုဟာကိုလည်းဒီပြင်ပငွေစည်းစည်းမှုကိုလည်းဖွင့်ထားတဲ့ကိစ္စပြီးရင်အတိုးနှုန်းကိုလည်းအတိုးနှုန်းနည်းနည်းနဲ့ပဲအာသတ်မှတ်ထားတဲ့ကိစ္စဟာတဲ့သုံးခုစုံကိုအာကြိုင်နဲ့လုပ်ဖို့ဆိုတာမဖြစ်နိုင်ဘူးတဲ့များသောအားဖြင့်ဘဟုဗန်တွေကလည်းဒီသုံးခုစုံကိုလှုပ်ချင်တယ်ဘာကြောင့်လဲဆိုတော့တိုင်းပြည်စီးပွားရေးကိုကောင်းအောင်စီးပွား growth ကိုမထိခိုက်အောင်သူတို့ကလှုပ်ချင်တယ်အဲ့ဒီကြောင့်အဲ့လိုမျိုးတို့လို့တော့များသောအားဖြင့်ဘိုဟိုဘန်တွေကတို့ရဲ့ပိုင်ဆိုင်တဲ့တန်းပြည်ရဲ့အရင်ငွေကိုသုံးပြီးတော့ဒီသုံးခုစုံရအောင်လုပ်တယ်เนาะဒါပေမဲ့ထိုင်းမှာမရခဲ့ဘူးအဲ့တော့ကျွန်တော်တို့ရှိမှလည်းဒါဟာရပါမလားဆိုတဲ့ဟာကိုတို့စိုးရိမ်နေပေါ့ဗျာကျွန်တော်ကလည်းအကိစ္စစိုးရိမ်ပါတယ
်ပြည်ပကနေဝင်လာတဲ့ဒီလဆောင်ငွေတွေအပေါ်မှာထိချုပ်ပြီးတော့ဒါကိုစီကံဖောက်ပြတ်မယ်ဆိုလို့ရှိရင်အရေးယူမယ်ဆိုပြီးတတိပေးတာမျိုးတွေလည်းကျွန်တော်တွေ့ပါတယ်ဒီလိုရေးယူတယ်ဖန်ဆီးတယ်ဆိုတဲ့သတင်းမျိုးတွေလည်းကြားပါတယ်ဒါနဲ့ပတ်သက်လို့ရောဘယ်လိုမြင်ပါလဲခင်ဗ
ျထိထုတ်တဲ့ကိစ္စကကျွန်တော်တို့ကအောက်ချိန်မှာကြတော့ဘာဖြစ်သွားသလဲဆိုတော့ဒီမြောက်ဝီရီတို့မဲဆောက်တို့မှာဒီစပ်ပေးဘတ်ယူပေါ့လုပ်ငန်းတွေကိုလုပ်ပေးနေတဲ့ဒီခွေးချေစပွဲလေးနဲ့ထိုင်နေတဲ့အားတွေကအများအများဖန်ခံလိုက်ရတကယ်ဆိုရင်တော့သူတို့ကကျွန်တော်တို့တိုင်းပြည်တွေကိုဝင်လာမဲ့ဘတ်တွေကိုယူပေးနေတဲ့သူတွေနော်ကျွန်တော်တို့စီကအလုံးရင်းနဲ့စက်တွေကိုတည်သွားပြီးတော့အာလုံးမဲ့ဟိုလက်ကြီးသမားတွေမဟုတ်ဘူးနော်အဲ့တော့ပြဿနာကအဝင်နေအလုံးကိုကျွန်တော်တို့ကသွားပြီးတော့ပိတ်ဆို့နေလို့ဖြစ်နော်အဲ့တော့အခုအရေးကြီးဆုံးအခက်အခဲကခုနပြောတဲ့ဘောဂဗေဒပညာရပိုင်းဆိုင်ရာကလည်းအခုတွားနေတဲ့လမ်းကြောင်းတွေကဟိုပါပေါ့နော်ဘောဂဗေဒသီအိုရီရဖြစ်နိုင်ခြင်းမရှိဘူးဆိုတဲ့ဟာကကျွန်တော်တို့မှာပညာရှင်တွေကလည်း theory နဲ့တွက်ပြပြီးပြီဥမာအဖြစ်ဒါကိုလိုက်လုပ်တဲ့နိုင်ငံတွေတော်တော်များများပေါ့ထိုင်းနိုင်ငံတို့လိုအခုတလုံးအားမှာဖြစ်သွားတဲ့ theory လင်္ကာတို့မှာလည်းလုံးမရဘူးဆိုတာလည်းတက်သေးပြပြီးပြီเนาะအဲ့ဒါကိုကျွန်တော်တို့ကလည်းလုံးမရတာဖြစ်နေတယ်အဲ့တော့ဒါကိုဘယ်လိုဖြေလျှော့မလဲဆိုတဲ့အပိုင်းရတစ်ပိုင်းဒါပေမဲ့အောက်ခြေမှာတကယ်လက်တွေ့လို့ရတဲ့ဟာကဖမ်းနေစီးတဲ့ဟာကအလွယ်ဆုံးနည်းလို့ဖြစ်အဲ့အလွယ်ဆုံးနည်းကိုလည်းလုံးမိတဲ့ဟာကတွတ်ထတာကခုနပြောတဲ့ပို့ကုန်လုပ်ငန်းရှင်တွေဒုက္ခရောက်ဒီဘက်မှာ license နေနဲ့ကြက်မှတ်လိုက်တဲ့အခါဒုတိယကကျွန်တော်တို့ခုနငွေလွှဲလုပ်ငန်းမှာလည်းအသေးစားလေးတွေဆိုတာကကျွန်တော်တို့ရဲ့တကယ်အလုပ်သမားတွေသူတို့ရဲ့ချွေးနှဲစာကိုလုတ်ပေးနေတဲ့ဝန်ဆောင်မှုပေးနေတဲ့အကျိုးဆောင်တွေကအဖမ်းခံပြီးတော့တကယ်အခုငွေလွှဲလုပ်ငန်းမှာငွေလွှဲနှုံးနေကမောက်ကမဖြစ်အောင်ကင်ပြီးကစားနိုင်တဲ့လက်ကြီးသမားတွေကြတော့ကျွန်တော်တို့သိတော်မသိเนาะအဲ့တော့ဖမ်းနေစီးရဆိုတဲ့ကိစ္စကမဆိုင်တဲ့လူတွေဟိုဟာပေါ့ကျွန်တော်တို့ခေါ်တော့ small fish တွေဖမ်းမိနေတယ်လို့ဖြစ်တယ်เนาะဒါပေမဲ့ပိုဆိုးတာအဲ small fish တွေကကျွန်တော်တို့အတွက်အရေးကြီးကြီးဝန်ဆောင်မှုပေးရမယ်အလုပ်သမားတွေအတွက်ကိုအစိုးရကိုစားဝန်ဆောင်မှုပေးနေတဲ့လူတွေဖြစ်တယ်เ เนาะเออเราเจอรู้ลวยกาปูปูပြီးတော့ทัศน์ပြီးတော့ลวยတူဖြစ်တယ်ไอ้ด้วยจังไม่รู้กูล้อๆเสียเจอเราจုံတွေ့နေရတယ်ခက်ခဲတွေอ่ะปูပြီးတော့จี้มาลาနိုင်တယ်ဆိုတဲ့ဟာကိုเจอเราอ่ะဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အခွင့်အလမ်းကောင်းတွေကိုကျွန်တော်စဉ်းစားတဲ့အခါမှာလက်ရှိဖြစ်နေတဲ့မြန်မာနိုင်ငံတဝန်းကအကြမ်းဖက်မှုလက်နက်ကင်ပြိပကကိစ္စတွေကိုလည်းကျွန်တော်တို့ထည့်ပြီးတော့စဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်အထူးဖြင့်ဒီစစ်ပြေးဒုက္ခတွေတွေညလာတာအလုံးလုံးနိုင်တဲ့လုပ်ငန်းတွေရပ်တန့်တာနောက်ပြီးတော့လုံခြုံရေးကြောင်းပြခြင်းနဲ့လမ်းတွေပိတ်ထားတာအဲကုန်ပစ္စည်းတွေယူပို့ဆောင်ရေးတွေပိတ်နေတယ
်
ဒီအခြေအနေတွေကိုရောဒီပြိပကတွေကမြန်မာနိုင်ငံအခြေအနေကိုဟိုတီးလင်ကနဲ့မတူပေမဲ့ပို့ပြီးတော့ဒုက္ခရောက်အောင်တွန်းပို့နေတဲ့အနေအထားမဖြစ်နိုင်ဘူးလား
ဖြစ်တာပေါ့ဒါကြောင့်မလို့ကျွန်တော်ပြောနေတာကဒီကျွန်တော်တို့အရေးကိုကူပေးခြင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကရောเนาะနိုင်ငံတကာကလည်းဒီအချိန်မှာเนาะစီးပွားပြစ်ဒဏ်ခတ်သတ်မှတ်ဖို့ကိုအတင်းကိုတောင်းဆိုနေတာရှိတယ်เนาะအဲ့တော့သူတို့ကတော့ဒီမိုကရေစီအရေးဆိုပြီးတော့ရွေချက်နဲ့လုပ်တယ်ဆိုပေမဲ့လည်းလက်တွေ့မှာသွားထိမှာကဒီအလုသမားတွေဖြစ်နော်အလုသမားတွေကိုထိမဲ့ကဏ္ဍကိုကြည့်ပြန်တော့လေဒီအထယ်ရုပ်ကဏ္ဍဆိုတာကကျွန်တော်တို့ရဲ့ဒီအုတ်ချုပ်ရေးရန်နေရာကိုအခွန်အနေနဲ့ပေးနေတာကမရှိသလောက်ပဲများသောအားဖြင့်အထယ်ရုပ်ကဏ္ဍရတဲ့ငွေမှန်သမျှဟာဟိုဟာနဲ့ဒီလုပ်ငန်းရှင်နဲ့အလုသမားတွေကပဲခွဲယူကြတာအစိုးရကရတဲ့အခွန်ဆိုတာကကျွန်တော်တို့ရဲ့ဒီ CMB လုပ်ငန်းဖြစ်တဲ့တို့ကြောင့်ခွန်ခါဆိုတာမရဘူးအဲ့တော့ဒါဟာဒီခုလက်ရှိအုတ်ချုပ်ရေးရန်နေရာကိုထောက်မပေးနေတဲ့ကဏ္ဍကြီးဖြစ်တဲ့အတွက်ကြောင့်မလို့စီးပွားဖြစ်တက်ပြည်တန်ခသတ်မှတ်သင့်တယ်ဆိုပြီးတောင်းဆိုနေတဲ့သူတွေကလည်းပြန်ပြီးတော့စဉ်းစားဖို့လိုတယ်ဒါသူတို့ကစေတနာနဲ့ဒီမိုကရေစီကိုကူညီတယ်ဆိုပေမဲ့လည်းတကယ်လက်တွေ့အကျိုးဆက်ကခံရမှာကကျွန်တော်တို့ဒီဟိုဟာတွေဖြစ်နေတယ်เนาะအထယ်ကျုပ်လူသမားတွေဖြစ်နေတယ်အဲ့တော့အထယ်ကျုပ်လူသမားတွေကိုအခါအဝယ်ပေးနေတယ်သူတို့ရဲ့လူမှုဘဝအောင်မြင်အောင်လုပ်ရေးဟာကျွန်တော်တို့ဒီချိန်မှာအမတန်အရေးကြီးနေတယ်เนา
ะဟုတ်ကဲ့အခုခုနမိခွန်ဝယ်ပြန်ဆက်မိရင်ကျွန်တော်ဒီလက်နက်ကင်ပြိပကကြောင့်ဖြစ်လာတဲ့ဒီလမ်းပိတ်ဆို့မှုနောက်ပြီးတော့ဒီကျွန်တော်တို့အခုဆိုလို့ရှိရင်တော့နေရာဒေသတော်တော်များများရဲ့လုံခြုံမှုပေါ့เนา
ะဟုတ်တယ
်လုံခြုံမှုဒါတွေကလည်းထိခိုက်နေတဲ့အနေအထားတွေရှိပါတယ်အဲ့တော့ဒီအခြေအနေတွေကြောင့်ရောမြန်မာနိုင်ငံရဲ့စီးပွားရေးကဟိုကိုမျောလင့်မထားပြီမဲ့ဟိုအခြေအနေပို့ပြီးတော့ဆိုးဝါးသွားတာမျိုးဖြစ်နိုင်ပြီလားခင်ဗျအ
ဲ့ဒါကတော့ဟိုပါပေါ့နော်ဒီကျွန်တော်ကတော့ဒါပဏိပခကိစ္စတွေကိုဟိုသုံးသပ်တဲ့လူမဟုတ်တဲ့တွေ့ကြောင်းမျိုးကျွန်တော်အတွက်ကတော့ဒီဟာကဟိုဟိုပါပေါ့နော်သုံးသပ်ပြဖို့ကျွန်တော်အခက်အခဲရှိတယ်တို့တော့လည်းပဲကျွန်တော်စီးပွားရေးရှုထောင့်အောင်ကြည့်မယ်ဆိုရင်တော့တနေ့ကကျွန်တော်ရေညွှန်းခဲ့တဲ့စီးပွားရေးညွှန်းကိန်းတွေပေါ့နော်ဥပမာပြင်ကမ္ဘာပံကကျွန်တော်တို့2020 21ဟိုပါ21မှာ18ရာခိုင်နှုန်းအထိကျသွားတယ်ဆိုတာကနေအခု2022မှာ3ရာခိုင်နှုန်းအထိပြန်တက်မယ်ဆိုတဲ့ကိစ္စဟာကျွန်တော်တို့ရဲ့ဒီစီးပွားရေးနဲ့ဘောဂဗေဒပညာရပ်ကနေရှုထောင့်အောင်ကြည့်မယ်ဆိုရင်ဒါအမတန်ကြီးမားတဲ့ပြန်လဲဟိုပါပေါ့နလန်ထလာတဲ့ဟာပေါ့ recovery ပေါ့ဗျာเนาะဘာကြောင့်လဲ27ရာခိုင်နှုန်းပြန်ပြီးတော့ကျွန်တော်တို့ကတက်ရတာเนาะအဲ့တော့ဒါဟာအမတန်ကြီးမားတဲ့နလန်ထမှုပေါ့เนาะအာခေါင်းပြန်ပြီးစီးပွားရေးဥမော့လာတဲ့အနေထားပေါ့ဒါဟာကျွန်တော်ဟိုတနေ့ကလည်းတေချာရှင်းပြသလိုပဲဟိုနိုင်ငံရေးဒီကြောင့်ဖြစ်နေတာမဟုတ်เนาะအဲ့တော့ဟိုနိုင်ငံရေးမှာလည်း benefit ကဟိုဆွဲအားတုံးအားကြောင့်ဖြစ်လာတဲ့စီးပွားရေးအရေးမဟုတ်ဘဲနဲ့တကယ်ကျွန်တော်တို့နိုင်ငံထဲမှာစဉ့်ဉန်ခံပြီးတော့ဆောင်ရွက်ပေးတဲ့လေသမားတွေအလုပ်သမားတွေနဲ့ရွှေပြောင်းအလုပ်သမားတွေရဲ့ဆောင်ရွက်မှုကြောင့်ဖြစ်လာတဲ့စီးပွားရေးဥမော့လာတယ်လို့ပြောလို့ရတယ်เนาะအဲ့တော့အဲ့ဒီအနေအထားတွေကြည့်မယ်ဆိုရင်အခုဟိုပါဘောပဏိပက်ကဖြစ်နေတဲ့အနေအထားတွေနဲ့ရှင်းကြည့်လိုက်မယ်ဆိုရင်အချိန်ကာလကအတူတူလိုပဲဖြစ်တော့ပဏိပကဖြစ်တဲ့လူတွေဒါကိုဘယ်လိုပြောသလဲပေါ့ကျွန်တော်ဟိုဘယ်လိုပြောမလဲသူတို့ ਨੇ စီကဆွေးနွေးမှုတွေကျွန်တော်ပြန်ဟိုသုံးသပ်ချင်တယ်ကျွန်တော်စီးပွားရေးရှုထောင့်အောင်ကြည့်မယ်ဆိုရင်တော့ဟို2022ကပြန်ပြီးတက်မယ်ဆိုတဲ့ဟာဖြစ်နေတယ်เนาะနောက်တစ်ခုကလည်းကျွန်တော်တို့အာလွှဲပို့ငွေရဲ့အခန်းကဏ္ဍကလည်းဒီချိန်မှာအရန်အရေးကြီးတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံထဲမှာ
Miazu, Shabian, Lomari, Miazu, Lajara, Chilani, the gay, Sine, Nombare, Midazu, Riani, Lajara, Madama, Obama, no, the Nangadrima, Logan, Shabara, the Pibao, no, a goose in General Dia Wilanene, we are Yanene, Timebegale, Nyai, or Janjam, who you shed it, Erotiamu, who we soon as our lavi, Loja, no. I look at we are a yam yala. Edward John Lu, Diluria, Piammy or Pony, this way, Hashi. No? Erogenaru, I may. Dajamlu, Diluri Pony, and Halem, yala, da, pitted with John Lu. General Jelani, Bidure, Jamale, Siwaye, a top out of Kushini Day. General Kora, Social Safety Net, the Ku, Shini, this way, Hale, a day chave. No? A and eight Harema, Penibaka, Lucian and the Lace, you are a general, eh, how?
ตรงตัดไหนบ่เนาะที่อาจารย์เดรี่จ้ามาอควินลั้นกองนี่ที่เลบอลาตัดเดสุบิ๊ดตะโจซีไว้ปัญญาศิลิยะต้องตัดไปแล้วอควินลั้นกองนี่บอลาโหด้วยญมานักงานเฉลี่ยบาบาดิอี้บ่อนี่แหละบาดิเปลี่ยนชื่อหมดเลยสุดาวอดิก็รอจนเราหา 3万ပြိုလဲသွားပြီးတော့မှပြန်ပြီးတော့တိဆောင်းအောင်မယ်ဆိုရင်အဲ့စီးပွားရေးဟာနောက်ထပ်9နှစ်ဆက်နှစ်ပြန်ပြီးတော့အချိန်ကြာကြီးအများကြီးယူပါတယ်เนาะဘာကြောင့်လဲဆိုတော့စီးပွားရေးဟာပြည့်ုံနေမကောက်ဘူးနိုင်ငံရေးရပါပြတ်သွားတယ်เนาะပြီးရင်အုပ်ချုပ်ရေးပိုပြီးတော့ရေးကြအုပ်ချုပ်ရေးရန်နေရပါပြတ်သွားတယ်အဲ့တော့ဒီလိုလင်ကမှာဖြစ်တဲ့ဟာမှာဆိုရင်အဓိကအချိုးဆက်တွေဒီလူတွေကခံရလဲဆိုကျ
အဲ့အစင်မဟုတ်တော့ပညာကျောင်းနေအားလုံးရလိုက်ရတဲ့အစင်ဖြစ်သွားတယ်စေယုံနေအားလုံးစေမကုနိုင်တဲ့အစင်ဖြစ်သွားတယ်เนาะအဲ့တော့အဲ့အနေထားကနေပြန်ပြီးတော့လှုပ်ဖို့ဆိုတာကပညာရေးမှာဆောင်ရွက်နေတဲ့လူတိုင်းတည်တယ်ကျွန်တော်တို့ပညာရေးမှာကိုဗစ်ကာလကတည်းကတနည်းနှားလိုက်တဲ့အခါကျအတန်းနေထပ်ကုန်တာအဲ့ပုံမှာဖြည့်ရှင်းရတဲ့နေထားတွေမိမာတွေအားလုံးကဒါတကယ်ကိုဟိုပြီးတော့အရန် ဟိုပါပေါ့ဆိုရှယ်ကက်ပီတယ်အစ်တစ်ခုလုံးကကျွန်တော်တို့ရဲ့ဒီလူမှုဟိုပါပေါ့ဆိုရှယ်ကက်ပီတယ်အစ်တစ်ခုလုံးကကျွန်တော်တို့ကပျက်စီးသွားတဲ့အနေအထားမျိုးဖြစ်တယ်အဲ့တော့ကျွန်တော်ကတော့ဒီလိုဖြစ်ပြီးတော့မှပြန်ပြီးတည်ဆောက်ရမယ်ဆိုရင်ဘယ်ဆိုးရမဆိုးเนาะဘယ်ဘက်ကမဆိုးဘသူပဲလာဒီအခြေအနေကြီးကတော့မတန်မှကောင်းစရာကအတော်ကြီးအားနေမှတခြားပြောကြတဲ့ဝင်လာပြီဆိုရင်ကျွန်
Manning and Nega down with she to the Alon, Mama Yego saw any day, to the Alon, being general, Mamanang and Gokuni Bini Jare, Nanganaga, so on a poesy Alon, one way, who wants for him, so ye, Kay Yan, eh? The Rubega Le Dago, one was in a Pija Valu, let you know, in a Titan Jama.
ဟုတ်ကျေးဇူးတင်ပါတယ်ကျေးဇူးများကျေးဇူးများပါခင်ဗျာစီဝါပညာရှင်ဒေါက်တာဇော်ဦးကိုဖီယိုမြန်မာပိုင်းကဦးသိန်းထိုင်ဦးကဆက်သွယ်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တပတ်တွင်ထိတ်တန်းရောက်မြန်မာသတင်းတွေကိုနားလောင်တဲ့ကိုဝင်းခမ်းမောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီမိုကရေစီရဲ့လိုလာတဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေ့ကျင့်ဖို့နိုင်ငံတကာဒီမိုကရေစီနေ့ဖြစ်တဲ့စက်တင်ဘာ15ရက်နေ့မှာအမေရိကန်တန်ရုံးကမြန်မာစစ်ကောင်စီကိုကြေညာချက်တို့တောင်းဆိုပါတယ်ပြည်သူကရွေးချယ်တင်မြှောက်တဲ့အစိုးရတရားရှိခြင်းဟာဒီမိုကရေစီညီညာရေးတာယာဝပြောရင်းနဲ့လုံခြုံရေးတိုးတက်အောင်ဆောင်ဖို့အတွန့်အရှိဆုံးနည်းလမ်းဆိုတာကိုထပ်လောင်းအတည်ပြုရဖြစ်တယ်လို ဒီမိုကရေစီရဲ့အတွက်အန်တူရုံးခံခဲ့ကြတဲ့တမိုင်းကြောင့်တချို့ကိုဖော်ပြပြီးတော့ပါလီမန်တကူရဲ့အောက်မှာအဖော်ဝင်ကိုယ်စားလှယ်တွေကိုတက်ရက်ရွေးချယ်ဖို့မဲပေးဖို့ကြိုးစားခဲ့ကြတဲ့မှတ်တမ်းတွေကိုဖော်ပြရေးသားထားပါတယ်။၂၀၂၁ခုနှစ်ဩဂုတ်လတွင်ဖန်စီခံခဲ့ရတဲ့ BBC Media Action ရဲ့ခံစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်ကိုရန်ကုန်ဗဟန်းတရားရုံးကစက်တင်ဘာ၁၉ရက်နေ့မှာပဲတမ်ရော့အချင်းချိုပြက်စီမှု ငါးရငါးကာကြီးပုံမှန်အတွက်အလုပ်ကျန်းတဲ့ထောင်နဲ့တုံးနဲ့ချမှတ်လိုက်တယ်လို့သူရှိနေကဗီအိုကိုတီးပြပါရယ်မတ်ထထခိုင်ဟာမတရားအသင်းဆက်သွယ်မှုပုံမှန်နဲ့လဲဆွဲချက်တင်ခံထားရတာပါမတ်ထထခိုင်နဲ့အတူဖန်စီခံရတဲ့ဗီအိုမြန်မာပိုင်းရဲ့ပြင်ပစောင်းမရှိဦးစီသူအောင်မြင့်ကတော့တမ်ရော့အချင်းချိုပြက်စီမှုအမှုနှစ်မှုအပြင်နိုင်ငံတော်အချင်းချိုပြက်အောင်ပြုလုပ်မှုနဲ့လဲတရားစွဲခံထားပြီးဆက မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့မှစစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့ဇိမ်ခံဟိုတယ်တွေမှာဩစတြေးလျအစိုးရဝန်ထမ်းတွေတက်ခုပို့ဩစတြေးလျအစိုးရကအမေရိကန်ဒေါ်လာ
အမ်ဂယ်လရီဟိုတယ်ကမက်စ်မြန်မာကုမ္ပဏီပိုင်ဆိုင်တာဖြစ်ပြီးမြန်မာစစ်တပ်နဲ့မက်စ်မြန်မာတို့ရှန်ဂရီလာဟိုတယ်တို့ကြားဆက်ဆက်ပတ်သက်မှုကို2019ခုနှစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့အစည်းကစားမှဖော်ပြထားတယ်လို့လည်းABC သတင်းကထောက်ပြပါတယ်
ဘင်္ဂလားဒေ့ရှ်နဲ့အမေရိကန်ဥဆောင်ကျင်းပါတဲ့46ကြိမ်မြောက်အင်ဒိုပစိဖိတ်စစ်တပ်များစီမံခန့်ကွဲမှုနှီးနှောဖလှယ်ပွဲ IPAMS ကိုတက်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်ကြီးတက်အကြီးအကဲဘိုဂျိုကြီး Charles A. Flynn ဟာကော့ဆက်ဘဇားဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တချို့နဲ့စက်တင်ဘာ23ရက်နေ့ကတွေ့ဆုံခဲ့ပါတယ်ရိုဟင်ဂျာတွေနေရာရင်းမြန်မာနိုင်ငံကိုဂုံတိတ်ခါရှိစွာပြန်နိုင်ရေးပူးပေါင်းဆောင်ရွက်ပေးဖို့တင်ပြခဲ့ကြတယ်လို့
တွေ့ဆုံမှုမှာပါဝင်သူရိုဟင်ဂျာတဦးကပြောရေးကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ကြီးတပ်ဦးစီးချုပ်SM Saifuddin နဲ့တခြားစစ်တပ်အရာရှိတွေလည်းဒီတွေ့ဆုံမှုမှာပါဝင်ခဲ့တာပါအိန္ဒိယမီဇိုရမ်ပြည်နယ်အစိုးရအဖွဲ့အကြီးကဲဇိုရမ်တန်ဂါဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒေလီမှာစက်တင်ဘာ16ရက်နေ့ကတွေ့ဆုံပြီးပြည်နယ်ရင်ကိစ္စရပ်တွေနဲ့မြန်မာနိုင်ငံရ ကအခုအညီလိုအပ်နေပြီးတော့စစ်ဘေးရှောင်ကလေးတွေရဲ့ပညာရေးစာဝတ်နဲ့ရဲ့အပြင်ဒုက္ခသည်တွေအတွက်ငွေကြေးလိုအပ်ချက်အခက်အခဲတွေကိုလည်းမီဇိုရမ်အစိုးရကဘဟုအစိုးရကိုတင်ပြထားတယ်လို့ဆိုပါတယ်မီဇိုရမ်ပြည်နယ်မှာမြန်မာနိုင်ငံကလွှတ်တော်အမှန်20ကျော်အပါဝင်ဒုက္ခသည်တွေခမန်းကျင်း9000လောက်ခလုံးနေတယ်လို့မြန်မာအရပ်ဖွဲ့တွေကခမန်းထားကြပြီးဝန်ကြီးချုပ်မူရီကတော့သူ့အနေနဲ့မြန်မ ပြန်ပြဘို့အစိုးရကတော့စစ်ကောင်စီနဲ့တန်တမာဆက်ဆံရေးမပြတ်ရှိနေပြီးမြန်မာအရေးကိုလေ့လျူရှုထားတယ်လို့နိုင်ငံရေးတကြွသူတွေကမြန်မာတိုင်းမြန်မာနိုင်ငံမှာအခုလောကိုဗစ်-19လူနာတွေနေစဉ်ရာနဲ့ချီရှိလာနေပါတယ်ပြည်တွင်းကူးစက်မှုနှုန်းတွေဇက်တိုက်မြင့်လာနေပြီးပြင်ပဆေးရုံဆေးကနဲ့နေအိမ်တွေမှာဖျားနာတဲ့သူတွေတိတိတသာပိုများလာတာတွေ့ရပေမဲ့ ကိုဗစ်ရောဂါကူးစက်မှုတားဆီးထုတ်ပြန်ထားတဲ့ကျန်းမာရေးဆိုင်ရာသတိပေးချက်တွေကိုမလိုက်နာကြတော့လို့ကူးစက်မှုအနေအရကိုကာကွယ်ဖို့လူစုလူဝေးတွေရှောင်ပြီးနှာခေါင်းစည်းတက်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်
တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနားလောင်တဲ့ကိုဝင်းခန့်မောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာရုရှားတရုတ်ကနေပြန်ပြီးလွတ်မြောက်လာတဲ့ခါကီယက်ဒေသမှာရုရှားတပ်တွေရာစုပစ်မှုတွေကျူးလွန်ကြောင်းတွေ့ရတယ်လို့ဒါရီကိုမှတ်တမ်းတင်နိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒ ြပြီးအဲ့ဒီမှာရုရှားစစ်သားတွေစိတ်တိုင်းကြပစ်ခတ်ထားတဲ့အထောက်အထားတွေတွေ့ရတယ်လို့သမရကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲကွယ်လွန်သွားခဲ့တဲ့ဗြိတိန်ပြင်မာကြီးဒုတိယမြောက်အဲလစ်ဘက်ကိုနောက်ဆုံးချိန်ဂါရော့ပြုတ်ခွင့်ရဖို့အတွက်ဗြိတိန်နိုင်ငံသားတွေသာမကတော်ဝင်မိသားစုကိုအလေးထားတဲ့နိုင်ငံရခြားကပြည်သူတွေပါလန်ဒန်မြို့ကိုလာရောက်နေကြပါတယ်ရန်ကုန်မြို့ကမာရဲ့ဗဟိုလမ်းမှာရှိတဲ့စီပင်တာယာရဲအိမ်ဟာဝင်ပေါက်ရှိမှာမနေ့ကလက်လုံမိုင်းတစ်လုံးပောက်ကွဲခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ဒီလ16ရက်ကနေ26ရက်ထိကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမလေးရှားနိုင်ငံနေနဲ့မြန်မာပြည်သူတွေနဲ့တသားတည်းရပ်တည်နေကြောင်းပြသသွားမယ်လို့နိုင်ငံခြားရေးဝန်ကြီးကပြောပါတယ်
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးတက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့နာရှွမ်ကာလီနဲ့ TM1 လို့ဖြစ်ပါတယ် VO American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းလမီတာ3052နဲ့လိုင်းလမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VO ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေဗျာကျေးဇူးတင်ပါ
This program has come to you from the Voice of America, Washington.